ဒါနနာရောတက္ကရေ2546ခုနှစ်ကောဇံတက္ကရေ1364ခုနှစ်တဘောတွဲလာပြီးကျော်15ရက်နေ့ညဖြစ်ပါတယ်ဒီနေ့မှာတနင်္လာရီတိုင်းကောတောင်းမြို့နယ်နမိုင်အင်းမြကန္တာရက်ွက်တွင်မှာရှိတယ်လင်းဝီဓမ္မရတ္တာကြီးမှာကျင်းပပြုလုပ်သောကိုယ်စဉ်ရဲ့သာသနာပြုတရားပွဲကောတောင်းမြို့အတွက်နှုတ်ဆက်ပွဲဖြစ်ပါတယ်ဒီမှာပြီးရင်ကိုယ်စဉ်ပြန်ကြွတော့မှာပါဒါဆယ်ညနောက်ဆုံးဟောတဲ့ညဖြစ်ပါတယ်ညရည်တွင်နဲ့ဆိုရင်ဒီနေ့ကောတောင်းမှာဟောတာဒီညနဲ့ဆိုရင်ညပေါင်း60ပြည့်မြောက်တဲ့ညဖြစ်တယ်ဒီတော့ဒီနေ့တရားဟာအရေးကြီးဆုံးတရားပေါ့ကိုယ်စဉ်တို့အနေနဲ့ကိုယ်တော်မြတ်ကိုကြွခဲ့တာဟာအကြီးကကဒီမှာဟောတဲ့ဒီဆေညာတရားကိုခေါ်ကြည့်လို့ကြွခဲ့တာဖြစ်ပါတယ်။ဘုရားကွယ်တိတိမှာ59ညဟောခဲ့တဲ့တရားတွေဟာဒီနေ့ဝိပဿနာတရားအခြေခံရအောင်ဟောပေးခဲ့တာဖြစ်တယ်။အခုဒီမှာဟောမယ့်တရားဟာဗုဒ္ဓဘာသာတိုင်းမနာရင်မဖြစ်တဲ့တရားမသိရင်မဖြစ်တဲ့တရားပါ။ဒါကြောင့်ယောဂီတို့အပြည့်မခံမင်းနဲ့ကြိုးစားပြီးတော့နာကြစေခြင်းနဲ့ဒီဆယ်ညတာဆယ်နာရီချိန်လေးကိုပေါ့အဲ့တော့ဝိပဿနာတရားဟောမဟာဝိပဿနာတရားဝိပဿနာတရားကိုဟောတော်လေဦးဇင်းတို့ကခန္ဓာတွေအာရဏတွေတက်တွေအရင်မဟောသေးပါဘူးဘုရားဘာသာတွေဟာဘာကြောင့်ဝိပဿနာပွားရတယ်လဲအဲ့ဒီမိကုံးလေးရဲ့အဖြေကိုစဟောမှာပါဒီမိကုံးလေးရဲ့အဖြေကိုသိတွင်ယောဂီတို့ဩဒါကြောင့်ဝိပဿနာတရားဟာနာကြားသင်တာပါလားဒါကြောင့်ဝိပဿနာတရားဟာအာထုတ်သင်တာပါလားလို့ယောဂီတို့ကိုယ်တိုင်တကယ်နားလေပြီးတော့တကယ်ကိုပဲဝိပဿနာတရားဆိုရင်နာကြားအာထုတ်လာပါလိမ့်မယ်အဲ့ဒီမိကုံးလေးကိုအဖြေထုတ်ကြရအောင်ဘာကြောင့်ဝိပဿနာပွားရတယ်လဲဆိုတဲ့မိကုံးလေးပထမအဖြစ်ကမြတ်စွာဘုရားကိုကျေးဇူးတင်သောအဖြစ်၎င်းမြတ်စွာဘုရားကိုလေးစားသောအဖြစ်၎င်းမြတ်စွာဘုရားကိုကျေးဇူးဆက်သောအဖြစ်၎င်းဝိပဿနာတရားကိုနာကြားအထုတ်သင့်တယ်လို့အကျဉ်းလေးဖြေမယ်ပြီးမှအကျေချေတာပေါ့ဒုတိယအနေနဲ့အန္တပုထုဇဉ်ဘဝကလွတ်ဖို့အတွက်လည်းပဲဝိပဿနာတရားကိုနာကြားအထုတ်သင်တယ်နံပါတ်3ကတော့ဘေးကြီး4ပါးကလွတ်ဖို့အတွက်လည်းပဲဝိပဿနာတရားကိုနာကြားအထုတ်သင်တယ်လို့အဖြေအကျဉ်းချုပ်3မျိုးထွက်လာပါတယ်တစ်ချက်ချင်းနဲ့အကျေချက်အောင်ပရမအချက်နေနဲ့မြတ်စွာဘုရားကိုလေးစားသောအဖြစ်မြတ်စွာဘုရားကိုကျေးဇူးဆက်သောအဖြစ်ဝိပဿနာတရားကိုနာကျင်အထုတ်သင့်တယ်ဆိုတဲ့အဖြေအကျဉ်းလေးကိုအကျေချက်အောင်။ဘာကြောင့်မြတ်စွာဘုရားကိုကျေးဇူးတင်ရတယ်လဲ။ဘာကြောင့်မြတ်စွာဘုရားကိုလေးစားရတယ်လဲ။အဲ့ဒီတည်းယောဂီတို့ဘုရားကိုတကယ်ကိုကျေးဇူးတင်လာအောင်လေးစားလာအောင်ဦးဇင်းကအချက်လက်မျိုးစုံဟောပေးပါမယ်။ပထမဆုံးအနေနဲ့မြတ်စွာဘုရားကိုလေးစားစေရန်ကျေးဇူးတင်စေရန်အချက်ကမြတ်စွာဘုရားသူ့မိတာရှင်ရည်သိဘဝတုန်းကတာမန်ရည်သိမဟုတ်ပါဘူးဇန်ဒီအဘိညာဉ်တွေရထားတဲ့တိဟိတ်အာဇန်ဒီယောက်ျားတယောက်ဖြစ်ပါတယ်သူတန်အလိုရှိရင်အဲ့ဒီသူ့မိတာရည်သိဘဝမှာတင်အရတမအရတဖို့အယယူပြီးတော့နိဗ္ဗာန်ကိုကူးသွားလို့ရပါတယ်သို့တော်သူမကူးသွားဘူးနာကဲ့သို့သောအာဇံဒီယောက်ျားတယောက်နေနဲ့တယောက်ထဲမက်ဖို့အရယူလို့ဘာလုံးမလဲဟောဒီဝိနည်းသတ္တဝါတွေအလုံးနာကဲ့သို့မက်ဖို့ရစေမယ်နာကဲ့သို့တန်တရာကကူးမြောက်စေမယ်အဲ့ဒီစိတ်ဓာတ်နဲ့ဒီပင်ကရာမြတ်စွာဘုရားခြေတော်ရင်းမှာဘုရားစုကိုပန်းစင်တော်မူခဲ့ပါတယ်ဒီတော့ဘုရားရှင်ဘုရားဖြစ်အောင်ကျင့်တာဘုရားစုပန်းတာဟာယောဂီတို့အခုတရားဟောတရားနာနေတဲ့ဝိနည်းအားလုံးအတွက်ဘုရားဆူပန်းခဲ့တာပါသူ့အတွက်ပန်းတာမဟုတ်ပါဘူးသူ့အတွက်မညံဖုန်ညာဟာအဲ့ဒီဘဝမှာတင်ယူခြင်းရနေပါပြီဒါကြောင့်ဆံမာတော့ လက်တော်တို့ရောက်ပြီးတော့အရဒမအရဒဘူဒီလိုသုံးပါတယ်သူ့လက်ပေါ်တောင်ရောက်နေပြီလူချင်းဆိုလိုတာကတော့ဒီမေကရံမြတ်စွာဘုရားထံမှာအခုလိုဝိပဿနာတရားလေးတစ်ကြိမ်နာယုံနဲ့ယန္နာဖြစ်မဲ့ပုဂ္ဂိုလ်ကြီးပါသူယန္နာဖြစ်ကိုယူမသွားခဲ့ဘူးအခုဦးဇင်းတို့ယောဂီတို့ကိုတဏှာလုံးလုံးမယူတာပါကျန်တဲ့ဝိနည်းတော်ဝါးလေးမက်ဖို့ကိုငါကဲတို့ရသည်မဲဆိုပြီးတော့ရမယ်မက်ဖို့ကြီးကိုဘေးအသာချပြီးတော့ခြေစမ်းလေးတင်ချေနဲ့ကဘာတသိမ့်ပါရမီတွေဖြည့်လိုက်တာနှစ်နဲ့ရည်လို့မရပါဘူးလေးတင်ချေနဲ့ကဘာတသိမ့်ကဘာနဲ့ရည်ရအဲ့ဒါတော့အကြာကြီးတုန်းကယောဂီတို့ကြီးပါရမီ10ပါးတွေကိုမနေမနာဖြည့်ရတာပါမြတ်စွာဘုရားပါရမီဖြည့်ဝင်ရယောဂီတို့သိရင်လေကြက်သီးမွေးညင်ထမယ်ဦးဇင်းမှတ်ပြီးတော့3မျိုးလောက်ပြောပြမယ်ပရမဒါနပါရမီကြောင်းနားထောင်ကြည့်အောင်ဦးဇင်းတို့ယောဂီတို့မှာခြေရည်လက်တွေအသက်တွေအသာထားပါကိုပိုင်နဲ့ကိုနှစ်သက်တဲ့ပစ္စည်းလေးတစ်ခုသူတို့ဘာပေးဖို့ယောဂီတို့အင်မတန်မှခဲရင်ပါတယ်မခဲရင်ဘူးလားခဲရင်လေကိုမှပိုနေတယ်ပေါ့ကိုအသုံးမလို့လို့ဆိုရင်တော့ပေးရင်ပေးမယ်ပေါ့လေကိုအနှစ်သက်ဆုံးပစ္စည်းပေးဖို့အင်မတန်ခဲရင်ပါတယ်မြတ်စွာဘုရားကလေအဲ့လိုအနှစ်သက်ဆုံးပစ္စည်းမပြောနဲ့ယောဂီတို့ခန္ဓာကိုအသွေးသားမျက်လုံးတောင်ဖောက်လူတယ်သိဝင်ငင်းကြီးဘွားကဆိုရင်လေသူလိုအပ်တဲ့ပုဂ္ဂိုလ်ရှိရင်ငါနန်းတော်တွေပါလူမယ်သားတွေမရတွေပါလူမယ်အိုးဒါနဲ့တင်အားမရဘူးတကယ်လိုအပ်တဲ့ပုဂ္ဂိုလ်ရှိရင်ငါမျက်လုံးတောင်ဖောက်လူခြင်းလေလို့ဆန္ဒတွေဖြစ်တယ်အဲ့ဒီမှာမျက်မမြင်ပုံတိုင်းတယောက်ကလည်းလမ်းအလှခံတယ်အိုးဝမ်းသာလိုက်ခါငါလှူကျင်တဲ့အချိန်မှာရောက်လာပြီဆိုပြီးတော့အဲ့ဒါဆေးဆရာတွေခေါ်ပြီးတော့မျက်လုံးနှလုံးထုတ်ခိုင်းတယ်ဆေးဆရာတွေကတားကြတာပေါ့ငွေကြီးမရတင်တာပြိတိကအရှင်မင်းကြီးဘယင်းဆိုတာမျက်စိကန်းနေလို့မတော်ပါဘူးဒါကြောင့်မျက်လုံးတော့မလှူပါနဲ့လိုအပ်တာတွေထောက်ပံ့ပေးကြလဲပါမဟုတ်ဘူးသူလှူတာကမျက်လုံးတူတာလိုတာကိုငါလှူကျင်တယ်အဲ့ဒါနဲ့ဘလို့မှတားမရတော့သမားတော်များဟာသိဝင်မင်းကြီးရဲ့မျက်လုံးမဟုတ်တခါတည်းဆေးပေါ့အင်မတန်ပြင်းတဲ့ဆေးတင်လိုက်တယ်အဲ့ဒါလိုတင်လိုက်တာနဲ့သိမ့်ကျန်တယ်တားမတင်အဲ့လိုတင်လိုက်တာနဲ့မျက်စိကအပြင်ဘက်ကိုစူပြီးတော့ထွက်လာတယ်တလမလောက်ပေါ့ဆိုတော့ပြုတ်ကျတော့ယုတ်တဲ့စဉ်းစားနေဘလောက်နာမလဲလို့မျက်လုံးထဲမှာဟုတ်လားပိုးကောင်လေးတကောင်ဝင်တောင်ယုတ်ကြီးတို့မနေနဲ့အောင်နာတာမဟုတ်လားအခုဖယားကလေးမျက်လုံးထွက်လာတာအပြင်မှာပို့ဘလောက်နာမလဲလို့စဉ်းစားကြည့်တဆက်ဆက်တုံတယ်အဲ့ချိန်မှာသမားတော်များကရှောက်တင်ပါတယ်သူ့မကြီးကတော့နာလုံးအားကြီးလို့တုံနေရှာပါပြီသို့တော့တင်းကြီးခံတယ်ငါမျက်လုံးတူမဲ့သူမြင်ပါစေသမားတို့တွေကလျှောက်အရှင်မင်းကြီးအခုအချိန်မှာမလူတော့ဘူးဆိုပြီးတော့နောက်ဆုတ်ရင်ရပါသေးတယ်ရှင်မင်းကြီးမလူခြင်းမူတာပြောလိုက်ပါအแทတဲ့ရအောင်ပြန်သွင်းပေးပါမယ်မလူခြင်းမူငါဆုံးပြတ်ပြီးဆက်သာရအောင်မျိုးလုံးထုတ်ပါဒုတိယအချိန်မြောက်အပြည့်ဆုံးဆေးတစ်မျိုးထပ်တင်လိုက်တဲ့အချိန်မှာမျက်စိကလုံးဝကိုအပြည့်မှတ်ကိုထွက်လာပါပြီသို့တော့တကြီးနဲ့မဖြတ်ရသေးတော့ယောဂမင်းအရေးနဲ့အကျိုးနဲ့တန်းတန်းကြီးဖြစ်နေပါတယ်။တွေးရတယ်အများကြီးကြလို့ပေါ့။အဲ့ဒီချိန်မှာလဲသမားတော်တွေဟာဒုတိယအချိန်မြောက်တတိပေးပါတယ်။မြတ်စွာဘုရားသိဝင်မင်းကြီးနောက်ဆုတ်ခြင်းရပါသေးတယ်။ပြန်ထည့်ရင်ကောင်းနိုင်ပါသေးတယ်။မလူခြင်းမှုဆိုရင်ပြောပါ။ဟိုးငါဆုံးပြပြီးသားနောက်မဆုတ်ဘူး။မြန်မြန်တကြီးနဲ့ဓာတ်နဲ့ဖြတ်လိုက်စမ်းပါ။အဲ့မှာယောဂီတို့ဖြတ်ပြီးတော့နှလုံးလုံးရှူလိုက်ပါတယ်။ပုံပုံနာလည်းမျက်စိအလင်းရသွားတယ်ပေါ့ခြေစမ်းယောဂီတို့သူဖျားဖြစ်ဖို့အတွက်အဲ့ဒီလိုလေမျက်လုံးတွေဖောက်ထုတ်လိုက်တာဟိုးကောင်းငင်ကခြေတားရည်ကနေသေးတယ်ဒါဦးဇင်းတပွားလောက်ပြောပြတာဘာလို့သူအဲ့လိုအနစ်နာခံပြီးတော့မျက်လုံးတွေဖောက်လို့ရတယ်လေဖျားဖြစ်ခြင်းလို့ပဲဘာလို့ဖျားဖြစ်ခြင်းတာလဲအခုတရားဟောတဲ့ပုဂ္ဂိုလ်တရားနာတဲ့ပုဂ္ဂိုလ်တွေဝိပဿနာပွားပြီးတော့အမညာပုံညာရရှိခြင်းလို့ပါအဲ့ဒါဖျားရဲ့ဆန္ဒပဲဒါကခန္ဓာကိုယ်အသွေးသားနဲ့ပတ်သက်ပြီးတော့အသက်နဲ့ပတ်သက်ပြီးတော့ရောတဲ့ယောဂီတို့ဦးဇင်းတို့အတ္တမအစွဲလန်းဆုံးအရာဟာ အသက်ဝိညာဉ်ဖြစ်ပါတယ်အသက်သေးမှဟိုလူတိုင်းဟာကြောက်ကြပါတယ်အသက်ဟာနံပါတ်၁အစွဲလန်းဆုံးပါအသက်ပြီးမှနံပါတ်၂နေနေခန္ဓာကိုယ်အသွေးသားကိုဆွဲလန်းတာပါနံပါတ်၃အနေနဲ့ကြာမှဥစ္စာစီစဉ်များဆွဲလန်းတာဖြစ်ပါတယ်အဲ့ဒီအသက်ကိုလည်းယောဂီများတကယ်လူခဲ့တာပါအလောင်းတော်ဘဝတစ်ခုမှလေလောင်းတော်ကတော်တဲ့သိခုတ်သွားတော့ကြောက်ကြီးတစ်ခုတည်းမှာကြာကြီးတကောင်ကချော်ကြပြီးတော့အပေါ်မတက်နိုင်စာရည်စာပြက်နေတယ်တန်းတရနေ့ရရှိရင်ကြာကြီးဟာပြေတော့မှာပါအပေါ်လည်းတက်လို့မရတော့ဘုရားအလောင်းမြင်တော့ဩကြာကြီးအစာရည်စာပြက်နေပြီငါ့ရဲ့ခန္ဓာကိုယ်နဲ့အသက်ကိုလှူမယ်ယောဂီတို့ကြီးအကြာကြီးမစင်းစားပါဘူးဆုံးပြက်ပြီးတာနဲ့ချက်ချင်းပဲကြောက်ကြီးတဲ့ကိုတိုက်ထုတ်ခုံချပလိုက်တယ်။အောက်ကြတော့တေးတာပေါ့။အဲ့မှာကြားကြီးကစားပြီးတော့ဒီကြားကြီးနေနဲ့လည်းပဲဘုရားလွန်ခန္ဓာကိုစားရတော့အဲတရက်နေ့နဲ့သေးမဲ့ဟာမသေးပဲနဲ့ဟုတ်လား၄၅ရက်တော့အသက်ကိုရှည်သွားတယ်။အဲ့လိုယောဂီတို့မြတ်စွာဘုရားရဲ့အသွေးအသားတွေလှူခဲ့တာကလည်းပဲမြင့်မို့တောင်းရမှနေမှသေးတယ်။မြတ်စွာဘုရားအသားတွေပုံထားမယ်ဆိုရင်အမြင်ကြီးပဲ။ဘာဖြစ်လို့ဒီလိုအသားတွေအသက်တွေလှူခဲ့ရတာလဲ။ဘုရားဖြစ်ခြင်းလို့ပဲ။ဘောလို့ဘုရားဖြစ်နေတာလေအခုတရားနာတဲ့ပုဂ္ဂိုလ်တရားဟောတဲ့ပုဂ္ဂိုလ်အားလုံးတို့ကိုမညံပုံညာရစေခြင်းလို့ပါပဲဒါဟာဘုရားကိုကျေးဇူးတင်စရာလေးစားစရာအချက်တွေဖြစ်ပါတယ်နောက်ဆုံးယောဂီတို့အဲ့ဒီပါရမီ၁၀ပါးထဲမှာဥပိ္ပခာပါရမီဆိုတာမပါဘူးလားသိခဲ့တဲ့ပါရမီပါယောဂီတို့ယောဂီတို့ယင်သိတာကမိမိနဲ့မသိမြတ်တဲ့သာသမီတယောက်အင်းကထွက်သွားရင်ဟိုဒီကောင်ကဥပိ္ပခာပြုတ်လိုက်ပြီဒီလိုပြောတယ်တကယ်တော့ယောဂီတို့အဲ့ဒါဥပိ္ပခာမဟုတ်ပါဘူးဥပိ္ပခာအမြင်မရပါဘူးဒါဒေါသနဲ့ပြောတဲ့စကားပါဥပိ္ပခာအင်မတန်မှခက်ခဲသိမ်မွေ့ပါတယ်တကယ်ပညာရှိသူတော်ကောင်းတွေမှဖြည့်ဆည်းနိုင်ပါတယ်ဒါတော့အဲ့ဒီဥပိ္ပခာရဲ့အတိတ်ကဘာလဲတဲ့မိမိကိုကောင်းနာပြုတ်လာတဲ့ပုဂ္ဂိုလ်အပေါ်မှာလည်းလောဘမဖြစ်ဘူးမိမိကိုနှိမ့်ဆက်ညှင်းဆဲလာတဲ့ပုဂ္ဂိုလ်ပေါ်မှာလည်းဒေါသမဖြစ်ဘူးလောဘဒေါသနှစ်ခုရဲ့အလဲမှာတည်နိုင်တယ်တမာတိအားပေါ့နော်အဲ့ဒါယောဂီတို့ဥပိ္ပခာလို့ခေါ်တယ်ဘလောက်ခက်လေလို့ချစ်စရာပုဂ္ဂိုလ်ကချစ်အောင်လာလို့လည်းချစ်မသွားဘူးလောဘမဖြစ်ဘူးမုန်းစရာပုဂ္ဂိုလ်ကနှိမ့်ဆက်ကြလို့ပြုလာလည်းပဲဒေါသမဖြစ်ဘူးအဲ့ဒါဥပိ္ပခာသိခဲ့ပါတယ်။ဘုရားရှင်ကဒီဥပိ္ပခာဘာတွေမျိုးလဲဖြည့်တယ်မို့ရတယ်။ဘလောက်ဖြည့်တယ်လဲ။ဘဝတစ်ခုကရှင်းတမ်းမှာယသိဘဝဥပိ္ပခာပါရမီဖြည့်တဲ့ဘဝပေါ့။တုတ်တန်နဲ့မှာပဲနေပါတယ်။အဲ့မှာနွားចောင်းသားတွေတွေ့တော့ယသိဆိုတော့ကိလေသာအညစ်အကြေးတွေရှိတဲ့ထဲမှာဒီစိတ်ရဲ့ကိလေသာအညစ်အကြေးကအဓိကထားပယ်တာ။ခန္ဓာကိုယ်ရှိတဲ့အညစ်အကြေးအဓိကမထားဘူး။ဒါတော့အပေါ်ရန်ကြည့်မယ်ဆိုရင်တော့မိုးစေပဒံမူရိယာရှိကြီးတွေအားလည်းပေးပေါ့အဲ့ဒါကိုနှာချောင်းသားတွေကအယုလို့ထင်သွားတယ်အယုလို့ထင်ပြီးတော့လေဘုရားလောင်းကိုခြေထောက်တွေနဲ့ဝိုင်းကန်ရတယ်အဲ့ဒါအောက်မြေကြီးပေါ်လဲပေါ့လဲလဲရိုက်ကန်ရရိုက်ကြပေါ့သူအယုထင်ပြီးတော့ဘာမှပြောလုံးဝဒေါသမထွက်ဘူးဘုရားလောင်းကမလုံးမချက်ခံတော့သူတို့ရိုက်တာနဲ့တာကန်တာကိုမလောက်တော့ပဲနဲ့သူတို့ဟာဘုရားလောင်းရဲ့ပါဇက်တွေနဲ့နှာခေါင်းတွေနဲ့နားတွေတွေကိုကျင်းငယ်ကြီးတွေပန့်ထည့်ကြတယ်။အဲ့လေယောဂီတို့လုံးဝဒေါသမဖြစ်ပါဘူး။လှုပ်တော့မလှုပ်ဘူး။ကြက်တော့လှုပ်စမ်း။ကြည်စမ်းယောဂီတို့အဲ့ဒါဥပိ္ပခာပါရမီပါတယ်တော့။တန်ယောဂီတို့တာမန်ပုဂ္ဂိုလ်တွေအဲ့လိုသိခံဖို့ဥပိ္ပခာထားဖို့လွယ်ပါမလား။ဟိုးယောဂီတို့ဘုရားကလေအဲ့ဒီလိုဥပိ္ပခာဖြစ်တဲ့ပါရမီဟာဘဝပေါင်းသိမ့်နဲ့ချီဖြစ်ကြရတာ။အဲ့ဒီကမှဘုရားဖြစ်တာပါဒီတော့မြတ်စွာဘုရားဥစဉ်တို့ယောဂီတို့ဉာဏ်ပညာရစေခြင်းလို့ကြည်စံလေးတင်ကြီးကဘာတသိအသက်တွေလည်းတက်လှူရတယ်အသားတွေလည်းလှီလှူရတယ်မျက်စိတွေလည်းဖောက်လှူရတယ်သူတွေလည်းဖောက်လှူရတာမယားတွေပါလှူရအိုးမလှူရတာဘာမှမရှိဘူးအဲ့လိုပါရမီတွေဖြည့်တော့လေးတင်ကဘာတသိဘုရားဖြစ်ပြီတဲ့ဘုရားဖြစ်တဲ့အချိန်မှလည်းကြည့်ပါအောင်လေးစားစရာကြည်ညိုစရာကျေတူးဆက်ချင်းစရာဘုရားဖြစ်တော်ယောဂီများယောဂီတို့ရှင်းအောင်ဥမာပေးရရင်ဘုရားရှင်မှန်သမျှဟာ တရဝဝိနည်းရတဲ့အများကြီးမညံပုံညံရသေးချင်တော့တက်တန်းရှိတဲ့အခါမှာဘုရားဖြစ်ချင်ကြမှာရှိပါပဲတို့တော့ကိုစင်တို့ဂေါရမဘုရားရှင်ကတော့တက်တန်းတရားတန်းမှာဘုရားဖြစ်ရတက်တန်းအတူဆုံးဖြစ်ပါတယ်တက်တန်းအတူဆုံးမှာဘုရားဖြစ်ရတယ်ဖွင့်ပြီးတဲ့ကာရဘမြတ်စွာဘုရားဆိုရင်တက်တန်း2000ဆိုအဲ့အင်မတန်ရှည်သေးတာပေါ့ကိုစင်တို့ဘုရားကတော့တရားတန်းမှာဖြစ်ရတယ်ဘာလို့လို့တက်တန်းရှည်တဲ့အချိန်မှာမဖြစ်ဘဲနဲ့တက်တန်းတူတဲ့အချိန်မှာဘုရားဖြစ်ရတယ်လေ။အိုးဒါကကိုဖြစ်ချင်တဲ့အချိန်ဖြစ်လို့မရဘူးတဲ့။ပါရမီပြည့်တဲ့အချိန်ဖြစ်ရတာ။ယောဂီတို့ဆိုကြသည်ဥမာပေးရင်ကိုဝင်ရှိယောဂီများကြီး10လပြည့်မှမွေးတာမဟုတ်လား။အေးအဲ့တိုင်းပဲဘုရားလည်းသူ့ပါရမီပြည့်မှဘုရားဖြစ်ရတာ။ငါတက်တန်းရှည်တဲ့အချိန်မှာဖြစ်မှဒီလိုမရဘူး။အဲ့တော့ဦးဇင်းတို့ဘုရားကံမကောင်းဘူးပေါ့။တက်တန်းအတူဆုံးလူတွေအမိုက်မဲဆုံးဆိုတဲ့တရားတန်းမှာဘုရားဖြစ်ရ။ဒီတော့သူ့မှာလေဘုရားဖြစ်အောင်ဒုက္ခရစရိယာ6နဲ့ကကျင့်လိုက်ရသေးတဲ့အကျင့်မှားကြီးပေါ့အဲ့ဒါလည်းသိလို့မျောပါ Now ဘုရားဖြစ်တဲ့အချိန်ကျယောဂီတို့ဘုရားကတက်တန်းအပြည့်မနေရဘူးဘုသူတ္တမှတ်ထားပေါ့တက်တန်းရင်5ဘုံပုံရင်ဘုရားရှင်တို့က4ဘုံပဲနေပါတယ်ဒါကြောင့်တရားတန်းမှာဘုရားရှင်ဟာ80ပဲနေပါတယ်နောက်ပွင့်မဲ့အရိမိတ္တရာဘုရားဆိုရင်တက်တန်းတသိန်းတန်းမှာပွင့်မဲ့5ဘုံရင်4ဘုံဆိုတော့အရင်ဗိဒိယဘုရားရှင်ဟာ7000ပဲနေမှာပါဒီတော့သူနေမဲ့ပြည်တံများကြီးလက်သက်80မှာတရားဟောမဲ့အချိန်ဟောရမဲ့အချိန်ကြီးတော့40နဲ့5နှစ်ဘယ်နည်းလဲပဲရှိယောဂီတို့နှစ်အရေအတွက်မနေဘူးလားတအားနေတယ်ဒီတော့သူခမရလေးသိတယ်ဩငါတရဝဝိနည်းရတွေအတွက်တရားဟောမဲ့အချိန်ဟာ45နှစ်ပဲရတယ်ဒီတော့ငါမယမနာဟောမှဖြစ်မယ်ဆိုပြီးတော့ဘုရားရှင်ယောဂီတို့ကြည်စမ်းမယမနာမိမိတရားဟောဖို့ယောဂီတို့ကြည်ညိုကြည့်အောင်ဘုရားရှင်ဆိုတော့မနေ့ပိုင်းအစပြောအောင်၄နာရီလောက်ဆိုရင်ဘုရားရှင်ကိုတော်မြတ်ကြီးဟာစัจ java လာတိုက်တဲ့တောင်းကိုမဟာကရုဏာတမဘဝင်စားပြီးတော့ကြည်တော်မူပါတယ်ဘယ်နေရာဘယ်ဒေသဘယ်ကဘာမှာမညံပုံညံရတဲ့ဝိနည်းရရှိနေတယ်လေရှိနေတာကိုသိရင်ယောဂီတို့ချက်ချင်းလိုက်သွားပြီးတော့မညံပုံညာရာကြောင်းတရားကိုဟောပေးပါတယ်အဲ့ဒါဟာမိုးမလင်းမီ၄နာရီလောက်မှမနေ့၄နာရီလောက်မှမြတ်စွာဘုရားကြွလွတ်တော်မူတဲ့နေ့စဉ်အလေးချင်းဖြစ်ပါတယ်အဲ့လိုဝိနည်းတရားဝါတွေစောကြီးချီချုပ်ပေးတဲ့အချိန်မှာမိုးလဲလင်းရောတန်ခါပေါင်းချံရံပြီးတော့သွန်ခံကြွတော်မူပါတယ်သွန်ခံကြွခြင်းမှာလည်းယောဂီတို့အချိန်အလကားမထားဘူးဆုံးခံကြွရင်းနဲ့ကိုပဲငတ်ဖို့ရတတ်တဲ့ဝိနည်းတွေ့ရင်ဝိပဿနာတရားဟောပေးပါသေးတယ်။ဦးဇင်းတို့ကနာမည်ကြီးပါဠိယဓာတုစိရိယပေါ့။ဦးဇင်းဒီမှာတညတော့အင်းမြကန္တမှာဟောလိုက်ပါတယ်။အဲ့ဒီပါဠိယဓာတုစိရိယဆိုရင်ယောဂီတို့အဲ့ဒါဆုံးခံသွားရင်သူ့ကိုမြတ်စွာဘုရားတရားဟောပေးရတာ။ဆုံးခံရင်လည်းလမ်းမှာအဲ့ဒါတည်းရဟနာဖြစ်သွားတယ်။ကြည်စမ်းဆုံးခံခြင်းလေးတော့ယောဂီတို့အနာမရရှာတရားဟောရတယ်။နောက်ဦးဇင်းတို့မြတ်စွာဘုရားကိုကြည်ညိုတဲ့နေရာမှာအေရတဲ့ဘွယ်တို့ရခဲ့တဲ့သူရံဘတ်္ထဆိုတဲ့တစ်ပါးတယောက်ရှိတယ်။သူဆိုလို့ရှိရင်ယောဂီကဒါဆုံးခံကြွရင်မှတရားဟောပေးတာတောတာပန်တည်သွားပါလား။အဲ့တော့ဘုရားရှင်ကဆုံးခံကြွခြင်းတော့အလကားမထားဘူး။ဥပဒနာတရားတွေဟောကြံပေးတယ်။ကြောင်းပြန်ရောက်ပြီတဲ့ဆုံးခံပြီးတော့ယောဂီတို့ရေချီဆေးတဲ့အချိန်လေးပေါ့ကြောင်းမောင်တက်တော့မယ်ချီဆေးတယ်အဲ့ဒီချီဆေးတဲ့အချိန်လေးတောင်အလကားဖြစ်မခံဘူးရာခဲခြင်းတရား၅ပါးဟောလိုက်သေးတယ်ချီဆေးရင်တော့ခြေသားခြေသမီးတို့ဘုရားရှင်တဆူပွင့်တော်မူရာအခါကာလကိုရာခဲတယ်ယောဂီတို့တကယ်ရာခဲတယ်အခုဘုရားရှင်ပွင့်တဲ့အခါကာလပဲဘုရားမပွင့်တဲ့ကဘာကြီးအများကြီးအဲ့ဒီကဘာကြီးယောဂီတို့လူဖြစ်ရင်လေမညံပုံညာလေးကြားတော်မကြဘူးရဖို့ဆိုဝေရောပဲဒါကြောင့်ဘုရားတဆူပွင့်တဲ့အခါကာလရခဲ့တယ်။လူဘဝကိုရခဲ့တယ်။ယဟန်ဘဝကိုရခဲ့တယ်။ဘုရားရှင်ကိုရောမြတ်ကြီးတောင်ယောဂီတို့ဘုရားဖြစ်မဲ့ပုဂ္ဂိုလ်တောင်မှလေလေးပင်ကြီးကဘာတသိမ်းမှယဟန်ဘဝကိုကိုယ်ဘဝပဲရပါတယ်။ကိုယ်ဘဝတည်းမှာအင်မတန်နည်းပါတယ်။တဏ္ဍာယောက်ျားတွေယဟန်ဘဝရဖို့မလဲပါဘူး။နောက်တရားတရားရှိတဲ့ပုဂ္ဂိုလ်ဖြစ်ကိုရခဲ့တယ်။နောက်ဆုံးဟောတာကတော့သူတော်ကောင်းတရားနာဖို့ရခဲ့တယ်။ကံယောဂီတို့သူတော်ကောင်းတရားနာဖို့လွယ်ပါမလား။မလွယ်အောင်ပြောပြမယ်နော်။ဦးဇင်းကဆယ်မံမှာဟောတော့မှရှင်းပြခဲ့တယ်။အခုဆယ်မံယောဂီလည်းပါမယ်ထင်ပါရဲ့ 哎嘛，有一种好先别给他个，要给多多，你啥别个？现在压个钱的压力好多啊，中了八岁的，爸妈他俩那边好的，你妈六岁中了八啊，压个钱都那出的，这样拿不家着，啊地里出来的，啊地中了八，啊龙啊龙压个的地都收完了，慢慢压个人好不？把我老多条讲这样讲嘛，啊龙啊龙压个的太压的嘞。有的生那几人，阿古这样我依靠。这样好的不过来有几多，阿钱没有没得难无啦。这样难的不过来哟，阿钱没有没得难无啦。记住，不是俺来把老好钱好钱，没那钱俺得多阿比的，该有几多？这样我别包么啦？哦，他这样我别钱也交不。再讲，不是俺来没得包的，他死的的，有几多这样我该得多阿比的，该这样拿路也包。哦。他从这样拿我开心的做了，要不然好多拿都那五楼，那咱们得把我起家吧，都到交给了五楼。这样我肩膀背的不过没信哦，这样拿过一下吧。哦，开心来查，那时候好多拿都来在新马爷，这样我肩膀的不过来新马爷，单位的交给了，没来我大的撇背的给这样拿我们了。咦，大将要给的，这样拿不免耍偏个。啊，龙龙，可以呢，留好大要给的，让慢慢木啦。大将要给伢不中弄中个吧，喏，哪家把偏啊？等你嘛，等哪一里吧？要给的也严厉吧？等伢嘛，等哪一？伢们要给的，阿咩个阿咩一喏？咱在他这小辈的个辈辈要给的，阿弟阿咩几样嘛吧？大将等你等哪一里了？严厉的回家吧。这个阿龙要耍偏啊，松看。原来比较七岁的节目阿里都能把这样阿爸过来活下来以七到一岁以内来看片面经历阿里比较出家吧就生杀经验生杀不你要说别有个都这太快碰回吧的昂中的吧一个没去吧生来三比有个都大部分都当门也还没说呢但那一了金色的不你要说这样吗金色不钱没压吧而且嘛阎王我也瞧我都吧你要说别有菩萨别在那里没家吧的，为把在那今年阿头你的，都是那改没干没成的，别他们说别家的吧的，每年的元旦阿里阿伢在唱说着，要给都都是来每年批家币哦，苦了年半苦了那一老批多的，哎着，元旦的都是给啥币着，过年也苦多些，培养的吧的讲给的，先培养大手弟，今年培养哪位了，没哪样吧，哎着，年半苦了那一些那里要给年苦。但我这当嘛，有几多拉的路呗？这种讲有多别的呀，别的把比，培养的呀，拿我上下。哎着，你说培养，哎，路别的这样好啊，偏嘛。另外那一来讲好，别着，伢生的那一个刚要着，路别的的大文比多比，路的偏家的，大都培养，金色的木啊比拉的，没金色呀的。哎，起码那在家里老要拉吧的，都说有几多路的没细的，起码难拿的。哎着。那在家里，我们说培养，吃好的那么孬。后来的，都是我好比说家里那一边那吃老些嘛不，那哪一了？那这给啥？比如说有几种孬松钱钱嘛，别骂的呀啦。吃好来哦，别骂的哟。有几种他后来家里说家都，都哪一问你了嘛？阿龙比吧的，这样好给啥？哎，家嘛有几种说培养，你看那一样，那是里呢，老老大的，老阿们哪样哦？别西多嘛，对咯，这哪一呢？明年的时候金色白的那时候你那有一个那些在那一年明年的时候修的不过不要的爸爸洗白的现在是这些人好你的嘛哎这样在那一年的时候有一个金色白的那时候就是你那个要这家伙了带着到我们洗的那不要的不过的那也不要的你还能记不要这样来好变嘛既然有一个你说不要洗的呢你说不要没打没有呢好像不来的啊啊不然那边真的体会但有几度你说不要不离家我们高母了耶稣店我们高母了记得哎呦离家这样耶稣店这样你说不要这个我有几度你我也没这样那么长点母了长点的有几度他说你说不要有几度不然那边三个你姐嘛把妈给的嘞地马上来拿长啊咱有几多嘛？米饭阿婆婆都没吃着了。那点米饭婆婆娘个， တေကံနီးမှာတစုံတစ်ခုမှားမယ်ဆိုရင်ယောဂီတို့စဉ်းစားပြီးတော့မှဖြေပါဒီလိုတေကံနီးမှာမှားတယ်ဆိုရင်တာမန်စကားကိုမှားမလားအရေးကြီးတာကိုမှားမလားဒါတေကြပဲယောဂီတို့တေတော့မှလေအချိန်မရှိတော့ဘူးတာမန်ကရှန်ကစကားတွေမပြောတော့ပါဘူးဒီချင်းဟာအရေးအကြီးဆုံးစကားပြောတာပါဒါကြောင့်တေကံနီးမှားတဲ့မိဘဘိုးဘွားရဲ့စကားကိုသာသမီမြင့်မြင့်တွေဟာမြေဝဲမကြတဲ့တွေမတင်လိုက်ညာလိုက်နာကြရတာဟာလောကဓမ္မတာပါဒါကယောဂီတို့မိဘဆိုတာဟာတဘဝတာကျေးဇူးရှင်ပါဒီတဘဝဥစဉ်တို့ယောဂီတို့လူလမ်းမြောက်အောင်ကြံ့မှချမ်းသာအောင်သာစောင့်ရှောက်နိုင်တာပါတန်တရာမှာအပေမကြအောင်ငတ်ဖို့ရအောင်ကြတော့ဒီမိဘတွေကစောင့်ရှောက်နိုင်ရဲ့လားဒါကြောင့်မိဘဆိုတာတဘဝတာကျေးဇူးရှင်အခုဟောနေတဲ့ဗုဒ္ဓရှင်တော်မြတ်ကယောဂီတို့တန်တရာတလျှောက်ကျေးဇူးရှင်ဘယ်လိုတဲ့တို့ဟုတ်တယ်လေယောဂီတို့မြတ်စွာဘုရားတရားတွေသိမှယောဂီတို့ဥစဉ်တို့ဟာတန်တရာတလျှောက်အပေပေးရလို့ပြီးတော့နိဗ္ဗာန်ချမ်းသာရောက်ကြမှာမို့လားအေးဒါကြောင့်ဘုရားရှင်ဒီပါကျေးဇူးရှင်နဲ့တန်တရာတလျှောက်ကျေးဇူးရှင်ဒီတော့တဘဝတာကျေးဇူးရှင်ဖြစ်တဲ့မိဘဘိုးဘွားရဲ့တေကံဤစကားကိုတောင်းတဲ့သူမတိန်လိုက်နိုင်တန်တရာတလျှောက်ကျေးဇူးရှင်ဖြစ်တဲ့ဘုရားရှင်တော်မြတ်ရဲ့စကားကိုယောဂီတို့ပို့ပြီးတော့မလိုက်နိုင်သင့်ဘူးလားဒါဆိုရင်ဖယားမှားတဲ့စကားနားထောင်ပါအောင်မြတ်စွာဘုရားကယောဂီတို့ပရိနိဗ္ဗာန်ဆန္ဒနည်းကြတော့နောက်ဆုံးစကားပေါ့ဒါကိုပါဠိလိုပစ္စည်းမဝဆနာလို့ခေါ်တယ်မြန်မာလိုနောက်ဆုံးစကားဒီစကားပြီးတာနဲ့ပရိနိဗ္ဗာန်ဆန်သွားတာပါဟန္တာဒါနီဘေကဝေအာမန္တယာမိဟောဝယဓမ္မသင်္ခါရအပမဒေနတံပါဒေထာဘေကဝေจิตတာจิตတမိများတို့ဟန္တာဒါနီယခုခါ၌အာမန္တယာမိငါဖယားနောက်ဆုံးစကားမှာကြားခဲ့ပြီအံသင်္ခါရယုတ်နံခန္ဓာသင်္ခါရတရားတို့သည်အနိစ္စဝတ္တအမြင်မရှိကုံစွာတကအပမဒေနမမိမလျော့မပေါ့မစားသောဝိပဿနာတရတရားဖြင့်တံပါတိထပြည့်စုံကြကုန်လောဒီတော့ခရမ်းမာတဲ့အဘိဓိအချင်းကရှင်သာရှင်သမီးတို့ငါဖျားပရိနိဗ္ဗာန်ဆန်ခံဤနောက်ဆုံးစကားမှာကြားခဲ့မယ်ရှင်သာရှင်သမီးတို့ယခုရရှိနေတဲ့ယုတ်နံတဏီခန္ဓာ၅ပါးဟာအမြဲတမ်းပြည့်နေတယ်ယောဂီတို့အမြဲတမ်းဘာဖြစ်နေလဲ။အမြဲတမ်းပြည့်နေတဲ့ယုတ်နံနှစ်ပါးခန္ဓာ၅ပါးကိုဝိပဿနာတတိတရားနဲ့ခန္ဓာ၅ပါးအနိစ္စအမြဲမရှိလို့ရှုပွားပြီးတော့နေရကြအဲ့လိုမှာကြတဲ့ယောဂီတို့ဒီတော့ယောဂီများဒီစကားကိုယောဂီတို့ဦးဇင်းတို့နားထောင်မသိဘူးလား။နားထောင်ရမယ်နော်နားထောင်ရမယ်ပွားများရမယ်ဦးဇင်းကလည်းယောဂီတို့ပွားများတတ်တဲ့အထိမိမိအိမ်မှာစီးပွားဆိုင်နဲ့ပွားများလို့ရတဲ့အထိပင်ပေးသွားမှာဖြစ်ပါတယ်။ဒါတော့ယောဂီတို့ဒါဟာမြတ်စွာဘုရားကိုကျေးဇူးတင်စရာမကုန်သေးဘူးယောဂီတို့ပထမချက်ယောဂီမြတ်စွာဘုရားသည်သူ့မိသားရှိတဲ့ဘဝမှာရဟန္တာဖြစ်ကိုရနေတဲ့နဲ့မယူခဲ့ဘဲနဲ့လေးတင်ရှိကဘာတသိမ်းအသက်သွေးချွေးပေါင်းများစွာလှူဒန်းပြီးတော့ပါရင်ဖြစ်ခဲ့တဲ့အချက်တွေကိုလည်းလေးစားစရာအားထားစရာဖြစ်တယ်အခုပရိနိဗ္ဗာန်ဆန်ခံနေမှလည်းရှင်းစမ်းအေးချမ်းချမ်းတဲ့ယောဂီတို့တို့လည်းနဲ့ပရိနိဗ္ဗာန်မဆန်းနိုင်ရှာဘူးသူ့ရဲ့จิตတန်းจิตသမီးတွေဝိပဿနာမပွားဘဲနဲ့နေရင်မှဆိုးရှာလို့ခန္ဓာ၅ပါးအဖြစ်ပြက်ကိုဝိပဿနာရှုပြီးတော့จิตတန်းจิตသမီးတို့နေရကြပါလို့မှားခဲ့ရှာတယ်မြတ်စွာဘုရားရဲ့မေတ္တာမြတ်စွာဘုရားစေတနာဒါတင်မလားမကသေးဘူးယောဂီများရဲ့တက်တန်းရှိတဲ့ဘုရားရှင်တွေဟာယောဂီများသူတို့ပရိနိဗ္ဗာန်ဆန်ရင်လေသာသနာတခါတည်းကုံသွားတာသာသနာကုံနေဆိုတာမက်ဖို့ရထိုက်တဲ့ဝိပဿနာတရားတွေပါပဲခေါ်တဲ့ဘုသူ့ပွင့်ရင်တရားပေါင်း24တင်ချီနဲ့ဘူချီတသိခြေချွတ်ရပါတယ်ဘုရားတဆူရဲ့တာဝန်ပေါ့အဲ့ဒီ24တင်ချီနဲ့ဘူချီတသိမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာ66တင်ချီပဲခြေချွတ်နိုင်ခဲ့ပါတယ်7တင်ချီနဲ့ဘူချီတသိကျန်သေးတယ်အဲ့ဒီကျန်ခဲ့တဲ့ခါမှာဥဒ္ဒနယောဂီတို့ပါပါတယ်ဘုရားယောဂီတို့ဘုရားရှင်ဟာငါပရိနိဗ္ဗာန်ဆံတော်လဲပဲတူတန်အဲ့လိုသာသနာမှာထားခဲ့ဘုရားယောဂီတို့အခုဝိပဿနာတရားမဟောနိုင်တော့ပါဘူးပျောက်သွားပါပြီဒီတော့ ီနေရာမှာအသေးခေါ်လေးတစ်ခုပြောပါမယ်အခြေကြီးတာလေယောဂီတို့ရေသာသနာ့ကမြတ်စွာဘုရားကတော့9000ထားခဲ့တာဟုတ်ပါတယ်အခုဆိုနှစ်ပေါင်း2546နှစ်ကုန်သွားပြီပေါ့နှစ်ပေါင်း2500ကျော်ကုန်သွားပြီနောက်တဲ့နှစ်ပေါင်း2400ကျော်ချန်သေးတယ်အဲ့တော့ယောဂီတချို့ကထင်မယ်ပေါ့အိုးသာသနာနှစ်ပေါင်း2400ကျော်ကြီးချန်သေးတာပဲဝိပဿနာတရားကိုမနာကြသေးပါဘူးအားမထုတ်သေးပါဘူးဆိုယောဂီများအဲ့လိုနေမယ်ဆိုရင်တော့မားပြီယောဂီတို့ဘာလို့လို့မားတယ်လဲတဲ့ယောဂီတို့စဉ်းစားတယ်သာသနာနှစ်ပေါင်း2400ကျော်ကျန်လာတာဟုတ်ပါတယ်အဲ့ဒီသာသနာနှစ်ပေါင်း2400ဟာမိမိနဲ့ဘာလောက်များဆိုင်တယ်လဲလို့တွေ့ရလိမ့်မယ်ယောဂီတို့ရေလက်တွေပြမယ်ပေါ့ယောဂီတို့ကိုင်းဒီနေ့ညတည်သွားပြီတဲ့နောက်နေ့အဲ့ဒီသာသနာယောဂီတို့နဲ့ဆိုင်လေးလားဒီတော့ယောဂီတို့ကိုယ်နဲ့ဆိုင်တဲ့သာသနာဟာမတည်ခင်လေးမှာဆိုင်တာဘလောက်ပဲဆိုင်လေယောဂီတို့တရက်နေရရင်သာသနာနဲ့တရက်ပဲဆိုင်တယ်ဟုတ်တယ်မို့လားအေးတစ်လနေရရင်သာသနာနဲ့တစ်လပဲဆိုင်တယ်သေတာနဲ့ဆိုင်သေးရဲ့လားအေးယောဂီတို့တလေးဆံဘုံငဲဘုံကြရင်တွားပြီသာသနာကုန်းနဲ့လုံးဝမဆိုင်တော့ဘူးဒါကြောင့်ယောဂီများအတေမှုခင်မှာညံဦးဖို့အရေးမကြီးဘူးလားဒါကြောင့်ယောဂီတို့စားဝတ်နေဆိုတော့ယောဂီများသေးတဲ့အထိရှားမှာပါဟုတ်တယ်မို့လားဒါကြောင့်ဒီ7နာရီနဲ့9နာရီ10နာရီလောက်အချိန်လေးကိုတော့ယောဂီများမဖြစ်ဖြစ်အောင်ပေးကြပါနော်ကိုယ့်ကိုယ်ကိုလည်းတနာကြပါဘုရားရှင်လည်းကျေးဇူးတင်ကြပါဒီတော့ဘုရားရှင်ဟာသာသနာ9000ထားခဲ့တာဟာလေဘုရားရှင်ပုံမှာကျေးဇူးတင်စရာလေးစားစရာအချက်ကြီးပါပဲနောက်တစ်ချက်ကြီးကြအောင်ဆိုယောဂီတို့ကတ္တဗဘုရားရှင်ကိုရောမြတ်ကြီးပြတဲ့နိဗ္ဗာန်ဆံတော့ဓာတ်တော်တစ်လုံးနဲ့ပဲထားခဲ့အလုံးကြီးတစ်လုံးနဲ့ပေါ့အဲ့ဒါဦးဇင်းတို့စီဒီတဲပါလေရွှေစီဒီဘုရားတို့ဘုရားရှင်ကိုရောမြတ်ကြီးကတော့ဩငါပဲနေပါဆိုင်ရင်ငါဓာတ်တော်တွေဖူးပြီးတော့အကျွတရားရကြပါစေဝိပဿနာတရားနာကြအထုတ်ဖြစ်ကြပါစေဆိုတဲ့စေတနာနဲ့သူ့ရဲ့ဓာတ်တော်တွေကိုအစိတ်စိတ်အမွာမွာကွဲအောင်အတိတ်ထံတော်မူခဲ့ပါတယ်ဒါကြောင့်ဘုရားရှင်ဓာတ်တော်တွေရယောဂီများအခုဆိုရင်အစိတ်စိတ်အမွာမွာကွဲပြီးတော့ကဘာအနှံ့မှာပြန့်နှံ့လို့နေပါတယ်မြတ်စွာဘုရားတတ်တော်တွေဖူးပြီးတော့အတိဉာဏ်လေးရဝိပဿနာကျင့်ကြံအထောက်ပြီးတော့မှတ်ဖို့ရတဲ့ပုဂ္ဂိုလ်တွေလည်းကဘာနဲ့အဝံအများကြီးရှိပါတယ်ဒါဟာလည်းမြတ်စွာဘုရားကိုကျေးဇူးတင်စရာလေးစားစရာအချက်ပဲဖြစ်ပါတယ်ပြီးတော့ယောဂီတို့ပထမအချက်အကျေဖြစ်လို့ပြီးပါပြီပထမအချက်အရာမြတ်စွာဘုရားကိုလေးစားသောအပြင်၎င်းကျေးဇူးတင်သောအပြင်၎င်းဝိပဿနာတရားကိုနာကြအထုတ်တင်နေဆိုတဲ့အဖြစ်အကျင့်ဟာယခုပြီးပြီပေါ့ဒုရယမြောက်အဖြစ်ပြောအောင်ဒုရယမြောက်အဖြစ်ကအန္တပုထုဇဉ်ဘဝကလွတ်ဖို့အတွက်လဲပဲဝိပဿနာတရားကိုနာကြအထုတ်တင်နေဟုတ်လားယောဂီတို့ဒါတော့ယောဂီတို့ထူးထူးခြားခြားမှတ်ရအောင်ယောဂီများနောက်နေ့ဆက်ပြီးတော့မှတ်စုလေးယူခဲ့ကြပေါ့သူတို့ကိုယောဂီများရေအကောင်းလေးစားတဲ့အခါမိမိဖြစ်တဲ့ပုဂ္ဂိုလ်သတိရတယ်မလားဒီတန်းယောဂီတို့ကိုယ်မှလည်းလေထူးထူးခြားခြားတရားအသိရရင်ကိုယ့်ဘောကျေးဇူးရှိတဲ့ပုဂ္ဂိုလ်တွေကိုရှိခင်တဲ့ပုဂ္ဂိုလ်တွေပြန်ပြီးတော့ပြောပြခြင်းတာဟာသူတော်ကောင်းစိတ်လို့ခေါ်ပါတယ်။အဲယောဂီတို့အဲ့လိုပြန်ပြောခြင်းတဲ့အခါမှာပြောတတ်အောင်တချို့ဟာယောဂီများကြီးမှတ်စုနဲ့မှတ်တာနော်။အဲတော့ပြန်ကြည့်လို့ရတယ်ပြောလို့ရတယ်။အဲတော့ခုယောဂီတို့မှတ်ရမှာကပုထုဇဉ်၄မျိုးမှတ်ရမယ်တဲ့။ယောဂီတို့ဒါပုထုဇဉ်အကြောင်းရှင်းတဲ့ယောဂီတို့ကိုယ်တိုင်ဒါစဉ်းစားပေါ့နော်။ငါပဲပုထုဇဉ်နဲ့ပါနေတယ်လေ။မြင့်တဲ့ထဲမှာပိုင်ယောဂီတို့ဟာကောင်းတဲ့ရောင်ကြိုးစားလိမ့်မယ်။ဦးစင်ကသူ့ကြံမပြောတော့ဘူး။ယောဂီတို့ကိုယ်တိုင်ဆန်းစစ်ရမယ်။ဒီလေးမျိုးနာပြီးရင်ငါပဲပုထုဇဉ်နဲ့ပါတယ်ပေါ့။အဲ့တော့ပုထုဇဉ်လေးမျိုးကိုလိုက်ဆိုလိုက်ပါဦး။အန္တပါလပုထုဇဉ်အန္တပုထုဇဉ်ကလျာဏပုထုဇဉ်သုလသောတာပန်ပုထုဇဉ်ဟောယောဂီတို့ပုထုဇဉ်ဗဏ္ဏမျိုးတို့ကံအတိတ်ပဲလေးနားထောင်ကြအောင်ဆိုနားထောင်ရင်းနဲ့ယောဂီတို့ကိုယ်တိုင်ဆန်းစစ်ငါဘယ်ထဲပါတယ်လဲပေါ့ပထမအန္တဘာလပုထုဇဉ်တဲ့ပါဠိမြန်မာလို့ဆိုရင်တော့အတိညာလဲကံနေမိုက်လဲမိုက်တယ်ဒီတော့ကံလဲကံမိုက်လဲမိုက်တဲ့ပုထုဇဉ်ကိုအန္တဘာလပုထုဇဉ်လို့ခေါ်ပါတယ်အဲ့ဒီပုထုဇဉ်ယောဂီတို့ရေတက်ဒီပရမတ်ဒီရုပ်ဒီနံဒီဘာမှမသိဘူးဒါကြောင့်သူဟာဉာဏ်မြင်ကမ်းလို့သူ့ကိုဒါအန္တလို့ခေါ်ပါတယ်။အဲယောဂီတို့ကလေကုသိုလ်လဲနားမလဲ။အဲတော့ အကုသိုလ်ဆိုအကုန်လုံးကုသိုလ်ကြတစ်ခုမှမလုပ်ဘူးအဲ့လိုမိုက်လဲမိုက်ကံလဲကံတဲ့ပုထုဇဉ်ကိုယောဂီများကြီးဘာပုထုဇဉ်လဲယောဂီတို့တချို့တချို့ပါလာတယ်မှာရှိတယ်လေတရဝါဒီလဲပင်နေဖြတ်တမ်းမှကုသိုလ်ရတယ်လို့တရားအမှားတွေယောဂီတို့သူတို့တရဝါဒီရဲစတဲ့မတတ်ကြဘူးလားယောဂီတို့အဲ့တတ်တာဟာကုသိုလ်လားအကုသိုလ်လားအေးသူတို့အကုသိုလ်တားလောက်ကြတယ်ကုသိုလ်ကြမလောက်ကြဘူးအဲ့လိုယောဂီများကြီးအယူဆတွေမှားပြီးတော့အကုသိုလ်မှန်တယ်များတားလို့ကုသိုလ်ကြတစ်ခုမှမလုပ်ယုံမသိနာမသိခန္ဓာမသိနဲ့အဲ့လိုကုသိုလ်ဇင်မျိုးကိုဘာကုသိုလ်ဇင်လဲအခုတရားနာပြည့်တဲ့အလုံးကံကောင်းတယ်အဲ့ဒါတော့မစင်းစားနဲ့ယောဂီတို့လုံးဝမပါဘူး။ဗုဒ္ဓဘာသာမှန်တယ်များဒီပုထုဇဉ်ထဲမှာမပါဘူးလို့မှတ်ထားပါ။တခြားဘာသာကြားတွေပဲဒီထဲမှာပါတယ်။ယောဂီတို့ဗုဒ္ဓဘာသာများဆိုတာကမတတ်တာလို့သူ့တဲ့တတ်ပြီးတော့အတန်မွေးရအောင်ယောဂီများကြီးတို့ဟာအာဟုတို့မှန်ဗုဒ္ဓဘာသာတွေမသိဘူးလား။သိတဲ့ယောဂီတို့တို့ဟာဒီဝမ်းရည်ရမတတ်ပါလို့လောက်ရတာတို့အာဟုတို့မှန်သိတယ်။ဒီတို့အစဉ်ပြေးတဲ့နေ့မှာဒီအာဟုတို့လို့ကိုစွန့်ကြတာပဲဟုတ်တယ်မလား။ဒီဒါကြောင့်ဘောဓဘာသာဖြစ်ရတာဝန္တာတရားကောင်းတယ်အဲ့ဒီအညံဆုံးယောဂီများအန္တပါလပုထုဇဉ်ကဘောဓဘာသာတွေမပါဘူးဒီလိုသိတာအေးနောက်သုံးမျိုးကတော့ဆိုင်ပြီးစဉ်းစားတော့ဒုတိယမြပုထုဇဉ်ကအန္တပုထုဇဉ်ပါတယ်အေးနာမည်နဲ့တောက်ချက်နဲ့ဆင်းရအကန်းကိုခေါ်တယ်အဲ့တော့အန္တပုထုဇဉ်ကယောဂီတို့ဘောဓဘာသာထဲမှာအများဆုံးလို့ပြောပြရစီတော့သူကဉာဏ်မြင်ကန်းတယ်တဲ့ခန္ဓာလည်းမသိအာရဏလည်းမသိဘူး၊ယုံနံလည်းမသိဘူး။ဘာမှမသိဘူးဆိုလိုတာကဝိပဿနာတရားကိုလုံးဝစိတ်မဝင်စားဘူး။နာလည်းမနာဘူး၊အားလည်းမထုတ်ဘူး။တို့တော့သူတို့ယောဂီများကြီးဒါနပြုပါတယ်။သီလစောင့်တည်ပါတယ်။ပရိစိတ်ကုံတော်တွေပွားပါတယ်တဲ့။ဒါနသီလသမထဆိုတဲ့လောကီကုသိုလ်တွေလုပ်တယ်။ဝိပဿနာကြတော့မနာဘူး၊အားမထုတ်ဘူး။အဲ့ဒီလိုပုထုဇဉ်ကြယောဂီတို့မှတ်လိုက်ပေါ့။အန္တပုထုဇဉ်ပါတဲ့။ကဲယောဂီတို့ဆန်းစစ်ဆန်းအဲ့လိုဆန်းတဲ့ယောဂီများဗုဒ္ဓဘာသာလူမျိုးတရားမှာ99ယောက်ဟာအန္တာထဲမှာမပါဘူးလားပါတယ်ယောဂီတို့ကိုယ့်ကိုအန္တာမှလည်းမသိဘူးအယောဂီတို့အဲ့ဒါအကန့်လို့ပြောတာဗုဒ္ဓကအကန့်နဲ့သူ့မှာဉာဏ်မျက်စိမရှိဘူးဓာကြီးကိုငါလူယောက်ျားမိန်းမလို့မိစ္ဆာဒိဋ္ဌိအယူမှားကြီးနဲ့နေတာတဲ့အဲ့ဒါမျိုးကိုငါဖျားကအန္တပုထုဇဉ်လို့တတ်မှတ်တယ်အဲ့ဒါအကံပုထုဇဉ်သူဟာမန္တခေါ်တဲ့အသားမျက်စိတော့မြင်ပါတယ်တဲ့ညာနာခေါ်တဲ့ဉာဏ်မျက်စိမရှိဘူးဉာဏ်မျက်စိကန်းတယ်ဒါကြောင့်အန္တပုထုဇဉ်ပြောယောဂီတို့ဥစဉ်ကိုချင်းစားပါတယ်ယောဂီတို့လိုစီဝါယီကြီးဝါယီကျူးစားတဲ့လူတို့ကများမဆိုထားနဲ့စီဝါယီကြီးဝါယီဘာမှမလုပ်ရတဲ့ဥစဉ်တို့ကဲတို့ယဟန်တန်ဃာတောင်ယောဂီများယဟန်တန်ဃာလောကမှာတောင်မှယဟန်တန်ဃာအပားတရားမှာယောဂီတို့99ပါးဟာအန္တပုထုဇဉ်တွေပါ။ဘာတွေပါလဲ။ဒီတော့ယောဂီတို့ယဟန်ရောလူရောယောဂီများဝိပဿနာတရားကိုကိုယ်လုံးမှကိုရမှာဟုတ်တယ်မဟုတ်လား။အေးဗျာအခုယောဂီတို့ဆရာကောင်းနဲ့တွေ့တဲ့အချိန်ရအောင်ယူကြပါနော်။ဒီတော့အဲ့ဒီအန္တပုထုဇဉ်ပြီးသွားရောပေါ့။နောက်ယောဂီတို့တတိယမြောက်ကကလျာဏပုထုဇဉ်ပါတဲ့တို့။ယောဂီတို့ကလျာဏပုထုဇဉ်ကလည်းပဲဒါခုနှစ်မျိုးတည်းသူကမြင်လာပြီပေါ့သူကလောကီဒါနသီလသမထကုသိုလ်လဲလုပ်တယ်အကုသိုလ်လဲစွမ်းနဲ့လည်းများရှောင်ကျင်တယ်နောက်ယောဂီတို့သူကလေဓာတ်တွေပရမတ်တွေရုပ်တွေနာမ်တွေကိုသိတယ်သို့တော့ယောဂီတို့သူသိတာကကျက်တူ၍သင်ပေးထားသလိုတတ်နေတာသိနေတာတဲ့စာထဲမှာသာသိတယ်ခန္ဓာထဲမှာမသိဘူးဆိုတော့ကယောဂီများကြီးပိဋကတ်သုံးပုံတော့အောင်ပါရဲ့ခန္ဓာ၅ပါးယောဂင်များအနိစ္စဖြစ်ပုံမရှုပွားတတ်တဲ့မရှုပွားတတ်ဘူးဆိုရင်တိပိဋကဆောင်းရင်ဆောင်းမသိအဲ့ဒီပုဂ္ဂိုလ်ယောဂင်များသူကဒါကလျာဏအဆင့်မရှိသေးတဲ့သူ့အနေနဲ့တကယ်သူတော်ကောင်းမဟုတ်သေးဘူးတချို့ညာယောဂီတို့ရေစာရီပေတဲ့တော့တင်းတယ်သူ့ရေတရားမကောင်းဘူးသူတင်တာကသူများပေါ့ဆရာလှုပ်ခြင်းနဲ့ဘိုလ်လှုပ်ခြင်းနဲ့ညင့်နိုင်ခြင်းနဲ့အဲ့ဒီစိတ်နဲ့သူတည်မြတ်စွာဘုရားအပိဓမ္မာတွေသင်ကြားတယ်ဒီယောဂီတို့ကြက်တူ၍စကားပြောတဲ့လူတက်တော့တက်သွားတာပေါ့တို့တော့ခန္ဓာတဲ့အတိအမရောက်ဘူးအဲ့လိုပုဂ္ဂိုလ်ယောဂီเนี่ยသူကမိုက်ရင်လေပိုမိုက်တယ်ဟုတ်လားသူယောဂီတို့လက်တွေပြောရရင် လူသေးလူဖြစ်ဆိုတဲ့ဝါဒကြီးတစ်ခုကြားဘူးလားတယ်မလားအေးဩကထာပေါ့တောင်းတွင်းကြီးရယောဂီများအဲ့ဒါမှတ်တာအဲ့လိုပုဂ္ဂိုလ်ဒီအဲ့ဒါကလျာဏဘုဒ္ဓရှင်ကိုခေါ်တယ်သူတို့ဟာစားရဝိညာဉ်တက်တယ်သို့တော့ဝိပဿနာတစ်ဆက်မှမရှိအဲ့တော့ခြေတန်းပျက်စီးခြေတန်းပျက်စီးသွားတာလူတွေပါငရဲ့ကိုဆွဲခေါ်သွားလိုက်တယ်အဲ့ဒါဟာယောဂီတို့အမိခံသူတော်ကောင်းလို့ခေါ်တယ်ကလျာဏလောက်ပဲစဉ်းဝင်နေတယ်ပေါ့တကယ်တရားမသိသေးပါဘူးအဲ့တော့ယောဂီတို့ဒီနေရာမှာထူးထူးခြားခြားပြောပြတယ်။ယောဂီတို့လည်းတချို့လည်းယောဂီတို့ဘာသာရေးစာအုပ်တွေညံ့ညံ့ဖတ်ကြပါရဲ့။သို့တော့တရားသိဖို့စိတ်မရှိဘူး။တချို့ကညင်းဖို့ဟုတ်လား။သူများပေါ့အနံ့ယူဖို့ဘာသာရေးစာပေတွေလေ့လာတယ်ဆိုရင်ယောဂီများအဲ့ဒီပုဂ္ဂိုလ်အတွက်မကောင်းတဲ့လက္ခဏာပဲ။အဲ့ဒါကိုစာလို့ကြတော့အလကတ္တဝမစာတဏီတဲ့။ညင်မှလို့ပြောရင်တော့ဒါမွေထမ်းသောစာတဏီတဲ့။ဗုဒ္ဓစာပေယောဂီများအဲ့လိုစိတ်နဲ့ဘာမှမသိရအောင်ကိုယ်ဒုက္ခရောက်တတ်တယ်မွေးလမ်းမဲ့ဆရာတွေအစင်မသိတဲ့အခါမှာမွေးကပ်ပြီးတော့တရားတူပဲဗုဒ္ဓရဲ့စာပေတွေကိုဟုတ်လားနိုင်ညာပုံညာရဖို့တန်တရာကလွတ်ဖို့ဆိုတဲ့စိတ်နဲ့မတင်မဲနဲ့သူများပေါ်ဆရာလှုပ်ခြင်းလို့ပူကြခြင်းလို့ဘုန်းကြီးခြင်းလို့အရာဒီပရိယစာပေတွေသင်တယ်ဆိုရင်အရာအလကတ်ဒီပုံမှာစာတင်ဒီဒီနေ့မှာသူ့ကိုအဲ့ဒီစာပေတွေကြောင့်သူအပေကြလိမ့်မယ်လို့အဓိပ္ပာယ်ရပြီးတော့ဣတိကသုံးပုံတော့အောင်းမရဲ့ယောဂီတို့အဝီစည်းကိုနှစ်ခါပြန်ကြတဲ့ဣတိကသုံးပုံဆောင်ကိုတော်တော်ပါအကြောင်းနားထောင်အောင်တိတ်အံ့ဩဖို့ကောင်းတဲ့ယောဂီတို့အံ့ဩဖို့အင်မတန်ကောင်းတယ်သူဒီဣတိကသုံးပုံဆောင်လဲဆောင်တယ်ပို့လဲပို့ချတယ်စာတက်ကိုတော်ကြီးပေါ့ဒါမှမဟုတ်အဝီစည်းကိုနှစ်ခါကြတယ်ကြီးစံအဝီစည်းဘယ်နှခါလဲနားထောင်ယောဂီတို့ဒါဗုဒ္ဓလက်ထက်ကတကယ်ဖြစ်ရပါဓမ္မပဒအထက်ကမှလာတယ်လုံရင်းလေးပြောမယ်ပေါ့တခါတော့အဲ့ဒါဝတိမြို့နန်းကတန်ဃာတွေတွေငါဖန်ရင်နဲ့လူခန္ဓာကိုယ်လောက်ကြီးမားတဲ့ရွှေရောင်အဆင်းရှိတဲ့ငါးကြီးမိသွားတယ်အရှင်မိသွားတယ်။အိုးရွှေရောင်တွေဝင်းလက်တာလှတာပေါ့ရွှေငါးကြီးပေါ့။အဲ့မှာတို့လေဟာဒီငါးကြီးထူးဆန်းတယ်ကြီးလေကြီးတယ်။အဲ့တော့ကောသလမင်းကြီးကိုသွားဆက်ရင်စွန့်ဝေကောင်းကောင်းရမယ်ဆိုပြီးတော့အီယာမလှည်တဲ့ရေတွေထက်အဲ့ဒီငါးကြီးပါထည့်ပြီးတော့တခါတည်းဘရင်ရှင်မှသွားကြ။ကိုကြတဲ့ဘင်ရလည်းသဘောကြတယ်ဟာငါတက်တက်မှအဲ့လိုကြွေအောင်ခုမှမြင်မှုတယ်ပေါ့တဏှာလည်းလိုဝိုင်းအောင်ကြည့်ကြတယ်အဲ့ချိန်မှာယောဂီတို့ငါးကြီးကဗဇက်ကြီးဟလိုက်တယ်ပေါ့ဗဇက်ကြီးအသက်ရှူတာလည်းဖြစ်မှာပေါ့လေအဲ့လိုဗဇက်လည်းဟောက်ယောဂီတို့ဟာသူ့ဗဇက်ကလေအပုံနှံ့လေးထောင်းထောင်းထွက်လာလိုက်တာဟိုတဏှာလည်းယောဂီများကြီးနန်းတော်တစ်ခုလုံးခါတဲ့နှာခေါင်းနဲ့ပြည့်ပြီးတော့ဟော့အံကုန်ကြတယ်ပုတ်စုံနန်းအဲ့ဒီမှာကောသလမင်းကြီးကလေဒါတော့သူတော်တယ်သူမေးလို့ဘုရားယောဂီတို့အခုဖရာရဲ့အဖြေကိုနားထောင်အောင်မှာဟေးအဲ့ဒီငါးကြီးကိုဖရာထံတဲကြဖရာပြမယ်ထူးခြားတဲ့အကြောင်းရှိလိမ့်မယ်ဒါကြတဲ့ဖရာထံတဲသွားကြကိုကြတဲ့ကောသလမေးရမြတ်စွာဘုရားရှောက်မြတ်စွာဘုရားဒီငါးကြီးအရင်ကတော့လိုက်တာဖရာရွှေရောင်ကြီးအဲ့ဒါတပည့်တော်တို့အံ့ဩတော့ရှိသေးတယ်သူပဒါလည်းဟာရောနန်လိုက်တာဖရာအပုံနဲ့တစ်ထောင်းထောင်းပဲအဲ့ဒါတော့လှပါတဲ့ရွှေရောင်အဆင်းရှိပြီးတော့ဘာဖြစ်လို့အထဲထဲမှာပေါ်လာတယ်ဘုရားဆိုတော့ဘုရားကဖြေတယ်အဲ့တော့ဘုရားကယောဂိညာကြီးသူတို့ပိုစိတ်ဝင်စားအောင်အဋိဌံပြုပါတယ်ငါနဲ့ငါကြီးနဲ့အမေကြီးလှုပ်တဲ့ဟာကိုမင်းကြီးနဲ့တကွတရားနာပြည့်တတ်တယ်နားလည်ပါစေလို့အဲ့အဋိဌံပြုတော့ဘုရားကငါကြီးကိုမေးပါတယ်ငါကြီးတဲ့သင်အမီဘယ်လိုခေါ်တယ်လဲဆိုတော့ဖြေတယ်ကပိလလို့ခေါ်ပါတယ်ဘုရားသင်အခုငါဘဝကိုဘယ်ကနေလာတာတုန်းဆိုတော့ဒီပြီတော့အဝီစီငရဲကလာတာပါယောဂီတို့ဒါသူငရဲရနေတာငားလာဖြစ်တယ်လက်ဆန်လာဖြစ်တယ်ဒါဆိုသင်အဝိဇိငရဲမရောက်ခင်ဘယ်ဘွားရောက်သေးတယ်လဲနောက်သင်ခန္ဓာကိုယ်မှာရွှေရောင်ဆင်းရှိတာဘာကြောင့်လဲနောက်သင်ခန္ဓာတွေကအဖုံနဲ့နေပြတရားဘာကြောင့်လဲလို့ဘုရားကမေးတော့မှာယောဂီတို့သူမျက်ရည်ဝဲပြီးတော့ဖြေတယ်ငားကြီးကမြတ်စွာဘုရားတဲ့တပြည့်တော်အရင်ဘုရားတည်းဆိုလက်ထက်တုန်းကပိဋကတ်သုံးပုံဆောင်ခဲ့တဲ့ဒီပိဋကတ်ဆရာတော်ကြီးတပါဖြစ်ခဲ့ပါတယ်အဲ့တော့အဲ့ဒီမြို့ရမှာတပည့်တော်ကစာအတက်ဆုံးဆိုတော့သူများပေါ်အနိုင်ကျင့်တယ်မာနာကြီးတယ်တရားတော်ရအောင်မလုပ်မိပါဘူးတဲ့သူများကဓမ္မတရားတွေဆိုတပည့်တော်ကအနိုင်လိုချင်တာနဲ့အဲ့ဒါကိုလိုချင်တဲ့နေရာတွေလျှောက်ထောက်ဆွဲပြီးတော့အဓမ္မမတရားဘူးလို့ဆုံးပြပလိုက်တယ်အနိုင်ရပြီးရောပဲပေါ့တခါသူများကဝိနည်းရအားသက်တယ်ဆိုရင်တပည့်တော်ကအဲ့ဒါအစမန်တိအတန်နဲ့အနိုင်လိုချင်တာနဲ့ကိုလိုချင်တဲ့ထောက်တာတွေလျှောက်ထည့်ပြီးတော့အဝိနည်းရမှတ်ဆက်ဘူးဒီလိုအကုန်လျှောက်လို့ပါတယ်။နောက်ဒီလိုဆုံးမတဲ့ပုဂ္ဂိုလ်လည်းမာနခံမနဲ့ယူဆေးရင်ပြီးခဲ့တယ်ပေါ့။မာနထောင်ပြီးခဲ့ ဲ့လိုတပည့်တော်ဟာအကုသိုလ်တွေကြောင်းတဲ့တပည့်တော်အဲ့ဒီဘွားကပေးတဲ့အခါမှာငရဲကြခဲ့ရပါတယ်တဲ့အဝိဇ္ဇငရဲထိတပည့်တော်အခုလိုရွှေအောင်အစင်းရှိတာကတော့ပိဋကသုံးဘုံကိုဆောင်ခဲ့တဲ့အတွက်ခန္ဓာကိုယ်ကတော့ရွှေအောင်အစင်းဖြစ်နေတာပါတဲ့တို့တော်တပည့်တော်တွေကမဲ့ဖို့ရအောင်တော့မကြိုးစားပဲနဲ့မာနတွေထောင်းသူတို့ဘာအနိုင်ကျင့်ခဲ့တဲ့အတွက်ကြောင့်တပည့်တော်ရဲ့ဝန်နဲ့ကူတဲ့ကလေးသာတွေကတော့ပုတ်ဆော်နန်းနေတော့ပါဇက်ဟာတိုင်းအပုံနဲ့ထွက်တာပါဗျာလို့ဖြေးချတယ်။ဘေးကပြည့်တယ်တဲ့တန်ဝကရကြတာပေါ့။ဒီတော့ဘုရားကဖြေးတယ်။ကပိလာကြီးဒါသူကပိလာဆိုတဲ့ရုပ်တော့အရင်ပိရိကသုံးမုံဆောင်ဘုန်းကြီးဘွားကသူ့ပွဲ။ဘုန်းကြီးပွဲ။တင်ဒီဘွားကတည်ရင်ပဲသွားအောင်မှလဲမြတ်စွာဘုရားတပည့်တော်အကုသို့မကုန်သေးပါဘူးတဲ့။အဝိဇ္ဇငရဲ့ပြန်သွားရအောင်မယ်။ရှင်းစန်းယောဂီတို့ဘယ်ပြန်သွားအောင်အဝိဇ္ဇင်ကြီးရဲ့ပြန်သွားအောင်မယ်ဗျာအဲ့လိုသူပြောတယ်သူစိတ်ဆင်းရဲသွားတယ်ငါကြီးရသူအဝိဇ္ဇင်ကြီးရဲ့ပြန်သွားမအောင်သိနေတာ哦အဲ့မှာတင်ဒီလီနိုင်ရနဲ့သူ့ခေါင်းနဲ့သူ့ဘာသူရိုက်ပြလိုက်တယ်ပေါ့အဲ့မှာခေါင်းကွဲပြီးတော့တေသွားတယ်အခုယောဂီတို့အဝိဇ္ဇင်ကြီးရဲ့ပြန်ကျနေပါပြီတန်ယောဂီတို့ခြေစမ်းဘလောက်တန်ဝေကရောက်ဖို့ကောင်းတယ်လေဒီတော့ယောဂီတို့ဗုဒ္ဓစာပေတွေလေ့လာဖတ်ရှုပြီးတော့သူများဘောပို့လို့ဖို့ဆရာလို့ဖို့မာနတက်ဖို့လိလာတယ်ဆိုရင်ယောဂီတို့အဲ့ဒီပုဂ္ဂိုလ်ဟာဒါကလျာဏပုတုရှင်ပဲတဲ့ပါတယ်တို့အေးယောဂီညာတန်တရာတို့အာမခုလောက်တည်းဘူးနော်သူ့ဘုံမင်းယုံနံလည်းသိပါတယ်သစ္စာ၄ပါးလည်းဆိုတတ်ပါတယ်ခန္ဓာ၅ပါးလည်းကြည်တတ်တယ်သူ့ယောဂီညာကြီးခန္ဓာသူကိုယ်ခန္ဓာထဲမှာတော့တရားမသိပါဘူးတဲ့စာထဲမှာပဲသိစာထဲမှာပဲပြီးသွားတယ်တဲ့အဲ့လိုပုတုရှင်ကိုယောဂီညာဘုရားကဘယ်လိုနာမည်တက်ကလျာဏပုတုရှင်ယောဂီတို့နောက်ဆုံးပုထုဇဉ်ကသုလသောတာပန်ပုထုဇဉ်ပါတယ်တို့ယောဂီတို့ဒီဆယ်ညတာပြည့်စုံအောင်တာဥစဉ်တာဝန်ယူပါတယ်ယောဂီများအားလုံးသုလသောတာပန်ပုထုဇဉ်ဘုရားရောက်စေရပါဒါကအနည်းဆုံးတာဝန်ယူတာပါယောဂီတို့ပါရမီရှိရင်လည်းပဲယောဂီတို့မညံပူညာလည်းရသွားနိုင်ပါတယ်အနည်းဆုံးကတော့သုလသောတာပန်ပုထုဇဉ်ဆင်ရောက်စေရပါမယ်အဲ့တော့သုလသောတာပန်ပုထုဇဉ်ဆိုတာဘာလဲတဲ့တရဏက်ပြန်ရင်တော့သောတာပန်အငယ်စားလို့အသေးပဲရသူတို့ယောဂီသူဟာပုထုဇဉ်ပါပဲသောတာပတိမဲ့မရသေးပါဘူးကိုရင်ဝက်ခံဒီကိုယောဂီများကြီးရှင်လောင်းလို့မခေါ်ဘူးလားတို့တို့ဒီတိုင်းပဲသုလန့်သောတာပန်ဆိုတာသောတာပန်အလောင်းပဲသူဟာသောတာပန်တရားတော်မှာပါရမီလိုသေးလို့စောင့်နေရတာဒါကြောင့်သုလန့်သောတာပန်ပုထုဇဉ်ဆင်းရောက်ပြီးယောဂီသူဟာဒီနေ့မတည်ရင်နောက်နေ့သောတာပန်တည်ပါတယ်ဒီလမတည်ရင်နောက်လသောတာပန်တည်ပါတယ်ဒီနေ့မတည်ရင်နောက်နေ့သောတာပန်တည်ပါတယ်နောက်ဆုံးယောဂီများပါရမီနဲ့လို့ဒီဘဝသောတာပန်မတည်ရင်နောက်ဘဝနတ်ပြည်မှာသောတာပန်တည်ရပါတယ်ဒီတော့ယောဂီများသုလသောတာပန်ပုထုဇဉ်ပြအောင်ကြိုးစားဖို့အရေးမကြီးဘူးလားအေးအခုဦးဇင်းကတော့အာမခံပြီးတော့ဟောနေတာပါနော်အဲအဲ့ဒီဆင်းရတော့အေကံမောချရောက်စီရယောဂီတို့စိတ်ပါဝင်လာတော့နားပါတလုံးမှလွတ်မသွားစေနဲ့ဦးဇင်းအခုဆင်းညာဟောမယ်တရားမှာယောဂီများအနှစ်ကြီးပါမှာအကာတခွန်းမှပါမှာမဟုတ်ဘူးဒါကြောင့်တလုံးမှမလွတ်စေပဲအောင်ပြီးတော့နားယူပါဒီတော့ယောဂီတို့ဒါဆိုရင်အဲ့ဒီသုလန့်သောတာပန်ဟာအရှင်ဘုရားဘယ်လိုအသိတွေရရင်သုလန့်သောတာပန်ပုထုဇဉ်ဖြစ်တယ်လဲဆိုရင်အချင်းလေးဖြေမယ်။နောက်ယောဂီတို့ဆင်ညာပြီးတဲ့အခါအကျေတခါတည်းသိသွားလိမ့်မယ်။အချင်းဖြေရလို့ရှိရင်တော့နာမရူပပရိစ္ဆေဒဉာဏ်နဲ့ပစ္စယပရိကဉာဏ်ကိုပိုင်ပိုင်နိုင်နိုင်ရသွားတဲ့ပုဂ္ဂိုလ်ကိုသုလန့်သောတာပန်ပုထုဇဉ်ခေါ်ပါတယ်။နာမရူပပရိစ္ဆေဒဉာဏ်ဆိုတာဩငါတို့လူနဲ့ပြန်မှာတတဝါပုဂ္ဂိုလ်ငါဆိုတာမရှိရုပ်နဲ့နာမရှိတယ်လို့ပိုင်ပိုင်ခြားခြားသိတဲ့ဉာဏ်ကိုနာမရူပပရိစ္ဆေဒဉာဏ်ပါဉာဏ်နဲ့အဲ့ဒီဉာဏ်ကိုလည်းပဲသုလသောတာပန်ပုထုဇဉ်အပိုင်ရတော့တကယ်နားလည်သွားတယ်ပေါ့တကယ်သိသွားတယ်ပေါ့သူပြောလို့ပြောမဟုတ်တော့တခါဒုတိယနဲ့သူရသွားတဲ့ဉာဏ်ကပိစယပရိခဉာဏ်တဲ့ယောက်တို့အဲ့ဒီပိစယပရိခဉာဏ်ကဘာလဲဆိုလို့ရှိရင်ဟောဒီခန္ဓာ၅ပါးယုတ်နံ၅ပါးဟာခန္ဓာလိုချင်မှုအဝိဇ္ဇာအေးခန္ဓာရဲ့ဒုက္ခကိုမသိမှုအဝိဇ္ဇာဒီခန္ဓာကိုအဖန်ဖန်လိုချင်မှုတဏ္ဏဒီခန္ဓာရအောင်ကုသိုလ်အကုသိုလ်ကံစေတနာပြုလုပ်မှုကံပေါ့အဝိဇ္ဇာတဏ္ဏကံဩဒီသုံးပါးကြောင့်ဒီယုံဏခန္ဓာဆိုတာဖြစ်တာဘယ်သူကမှဖန်တီးတာမဟုတ်ဘူးလို့ယုံဏနှစ်ပါးခန္ဓာ၅ပါးဖြစ်ခြင်းရဲ့အကြောင်းကိုပိုင်ပိုင်ခြားခြားသိသွားတဲ့ဉာဏ်ကိုပိစယပရိသဟဉာဏ်ပါတဲ့เออยอกิโรไอ้นี่ญาณเนสูป่ายตัวลุชิงบาปุถุชนเนี่ยสุละตောดาบันปุถุชนยอกิเมียอะระหะอเมียซงปุถุชนเมยอกิโรชนว่าไอ้ปุถุชนกว่าย่างอะเยติจีจูซาเลยเมยอกิโรเสียกางย่างอิมตันตัตตาชันนานะยอกิเมียยောက်ไปเลยเนาะ ဆရာကောင်းမယံယောဂီများရဲ့နှစ်ပေါင်းယောဂီများ30ကျူစားမှရောက်ပါတယ်။ခုယောဂီတို့ဆရာကောင်းတွေ့ပါပြီယောဂီများကျူစားပြီးတော့ဒါမပြတ်မကွက်နာပါလို့ဦးဇင်းကမေတ္တာစေတနာပြည့်နဲ့တိုက်တွန်းခြင်းနဲ့ဒါဆိုယောဂီများအန္တပုထုဇဉ်အိဗေသိသွားပြီပေါ့ဟုတ်လား။ဒီတော့အန္တပုထုဇဉ်ဆိုတာဟာသူတည်းလို့ကုသိုလ်တော့လုပ်ပါတယ်အကုသိုလ်လည်းပဲစွမ်းနံနဲ့များရှောင်ပါတယ်။သို့တော့ခန္ဓာအာရဏတက်ယုတ်နံတရားကြဘာမှမသိဘူး။အဲ့ဒါကိုအန္တပုထုဇဉ်ဘာပုထုဇဉ်။ယောဂီများအဲ့ဒီအန္တပုထုဇဉ်များဟာလည်းပဲဒါနသီလဘာဝနာကုသိုလ်တရားတွေမပြည့်ဘူးလား။ပြည့်တယ်ယောဂီတို့။ပြည့်တယ်တော့ကြောင့်ယောဂီများသူလည်းပဲကောင်းရသူကုတိရောက်လဲရောက်တာပါပဲ။သို့တော့ယောဂီများစိတ်မချရဘူးတဲ့။ဥပမာလေးနဲ့ပြောမယ်။ဒီကောင်းစီလေးမှတ်ထားပေါ့။အကန်းလန်းသွားဒုက္ခများဘယ်လိုတဲ့ယောဂီတို့ရှင်းအောင်ပြောပြပေးမယ်။အဲယောဂီတို့မျက်စိမမြင်တဲ့ပုဂ္ဂိုလ်၊ကန်းတဲ့ပုဂ္ဂိုလ်ကဘဇူးမှတွဲတယ်လို့မပါပဲနဲ့ရမ်းပြီးတော့လမ်းထွက်သွားပြီတဲ့။အဲ့လိုထွက်ပိုင်းယောဂီတို့ကြီးမကောင်းတဲ့လမ်းနဲ့ကောင်းတဲ့လမ်းဆိုရင်မကောင်းတဲ့လမ်းရောက်တာမများဘူးလား။ဘာဖြစ်လို့လဲဆိုယောဂီများမျက်စိကန်းလို့ဟုတ်တယ်မို့လား။ရမ်းသွားတာယောဂီတို့ဒီလိုယောဂီများကြီးတက်တရားလမ်းလို့ချုံးမွေးတဲ့လမ်းတို့ပဲသွားပြီးဆွတ်ပြီးတော့တခါလေးတော့မရောက်ဘူးလား။သူယောဂီများကြီးခဏပဲဟုတ်တယ်မို့လားသူကမြင်ရဘူးလေအဲ့တော့ခဏပဲယောဂီတကားကြံရောက်မှာအခုလိုကြောက်တယ်ကျင်းနေဟုတ်လားဆူတယ်ရောက်မှာပဲမကောင်းတဲ့နေရာရောက်တာများတယ်ဒါဟာလောကယောဂီများမန္တအတားမျက်စိကန်းတဲ့ပုဂ္ဂိုလ်ရဲ့ဒုက္ခအခုယောဂီတို့ယုတ်တယ်နန်းတယ်ခန္ဓာတွေမသိတဲ့ဉာဏ်မျက်စိကန်းတဲ့ပုဂ္ဂိုလ်ဒုက္ခပြောရအောင်ယောဂီတို့ဉာဏ်မျက်စိကန်းတဲ့ပုဂ္ဂိုလ်ယောဂီများသူလက်ဒီတိုင်းပဲဒါနသီလသမထကုသိုလ်ရှိတဲ့ယောဂီတို့နှက်ပြီးတော့ရောက်ပါတယ်ဗြဟ္မာပြည်လည်းရောက်နိုင်ပါတယ်သို့တော့ယောဂီများကြီးတို့မှာဒီအပေမျိုးစေကြီးတဲ့ဒိဋ္ဌိကိုဝိပဿနာတရားနဲ့မပယ်ရသေးတော့အပေကြမှာဒိဋ္ဌိကရင်ထဲမှာရှိနေယောဂီမြဲသူဟာအဲ့ဒီနှက်ပြီးဒီမှာပြီးယောဂီတို့ငရေပြန်ကြတဲ့ပုံကိုယ်တွေအများကြီးရှိတယ်။တခုပြောမယ်။ဘုရားတို့ဗုဒ္ဓလက်ထက်ကသူ့ပြန်မဆိုတဲ့နတ်သားတယောက်မှာနတ်သမီးတစ်ထောင်ရှိတယ်။သူတို့လူတန်းနဲ့ဆိုတာနှစ်ပေါင်း3ကြိမ်နှစ်6တန်းအသက်ရှိပါတယ်။အဲ့ဒီမှာပျော်ပန်းနေကြတာပေါ့ဗျာပန်းကြံထဲမှာနတ်သမီး900ကပန်းမော်တဲ့ပန်းတွေချွေချာအောက်က900ကတခါတည်းပန်းနေကုန်ပြီးတော့နတ်သားကိုစွတ်ပေါ်လေလူလောကလိုပဲပျော်ပါဆော်ကစားနေကြအဲ့ချိန်မှာယောဂီတို့ပန်းမြင်တော့နတ်တပင်း900လေနတ်သက်ကျွေသွားတယ်ပေသွားတယ်ပေတော့ယောဂီတို့အတန်လဲတက်ရောခါတည်းနတ်သားကဟာငါတန်တပင်းတွေပေရောက်လေလို့တခါတည်းနတ်မျက်စိနဲ့ကြည့်လိုက်တော့ယောဂီတို့ကြည်စမ်းအဝီစီငရဲ့ထိကြောက်သွားတယ်ကြည်စမ်းယောဂီတို့ပေရောက်သွားတော့အေးယောဂီတို့အဲ့မှာသူကြောက်သွားတယ်ဟာငါတို့နတ်တွေလည်းပဲအဝီစီငရဲ့ကြတာပါပဲလားငါနဲ့တကွာကျန်းတဲ့နတ်သမီး900ရောနောက်ထပ်တက်တန်းဘလောက်နေရအောင်မလဲစစ်တော့9ရဲ့ကျန်းနေတဲ့ငါနဲ့နတ်သမီး9ကျန်းတဲ့နတ်သမီး900တင်ရောဘယ်ရောက်မှလဲဆက်ကြည့်တော့အဝီစီငရဲ့ပဲတန့်တွေ့သွားတယ်သူကသူကြောက်လိုက်တာချွေးတွေပြန်လာတယ်ငါအဝီစီငရဲ့မကြောက်အောင်ဘယ်သူကယ်မလဲ30ပုံမှာငါကယ်နေတာဆိုလို့ဖះပဲရှိတယ်ယုံမိုင်းမှာခါတယ်ဖះရှင်နဲ့အရောက်ပြေးတော့မှဖះကလေငင်းရတာဘောဇံတပ္ပတာနေညတေနရိယသံဝရငင်းရတာတပ္ပနေတကံသုထေပတ္တံမိပါဏိနံခြေတသူမြတ်နတ်သားတဲ့ကိုစဉ်ခုနှစ်ပါးဝိပဿနာတရားမှာတပ္ပချိုးချံခြင်းဆိုတဲ့တပ္ပဆိုတဲ့အကျင့်မှာတပ္ပဣန္ဒိယသံဝရလို့ခေါ်တဲ့မျက်စိနာနာလျှာကိုစိတ်ကိုထင်းသိခြင်းဆိုတဲ့ဣန္ဒိယသံဝရသီလမှာတပ္ပတပ္ပနေတကလို့ခေါ်တဲ့နိဗ္ဗာန်မှာတပ္ပဒီလေးမျိုးမှာတပါတရားတွေမှာချမ်းသာဆိုတာငါပြမမြင်ပါဘူးတဲ့ဒီလေးမျိုးမှာချမ်းသာအစ်စ်ပါတဲ့အဲ့ဒီကာတလည်းဟောယောဂီများသိမှနာလာယောဂီတို့အဲ့ဒါချက်ချင်းမယောဂီများကြီးအဲ့ဒါနတ်တဲ့ခါတဲ့သုတိမလီသေးလုံးနောက်ထပ်ကယောဂီများနတ်အစ်စ်ထပ်ဖြစ်သွားတယ်ချက်ချင်းတော့တရားနာချက်ချင်းသေးချက်ချင်းနတ်တာပြီအခုနတ်ပြည်မှာနောက်ထပ်နှစ်ပေါင်း36တန်းထပ်ပြီးတော့သောတာပန်ဖြစ်နေခံစားနေပါပြီအဘယ်တကားပိတ်သွားပြီဘာပိတ်သွားသောတာပန်တည်သွားတဲ့ယောဂီတို့အဘယ်ကြမဲ့ကြည်ဝိသကတာပြုတ်တော့ဟောဘယ်တော့မှအပေလေးပါမလားတော့အဲ့ဒါယောဂီတို့ဝိပဿနာရဲ့တတိဘာတတိအယောဂီတို့အချိန်လေးစေကံနေပြီနေကောချောင်းယောဂီများရဲ့အဲ့ဒီနတ်သမီး900ဟာနတ်ပြည်မှာနေတာတောင်းမှယောဂီတို့သူတို့အဝိဇ္ဇငရဲ့ကိုပြန်ပြီးတော့ကြရတယ်ဆိုတော့ယောဂီများအဲ့ဒါလေယောဂီတို့သူတို့ဘာကြောင့်ကြတယ်လဲဆိုရင်ဝိပဿနာတရားမရှိလို့ဘာမရှိလို့ဝိပဿနာတရားမရှိတော့ငါရှိတယ်ဆိုတော့ဒိဋ္ဌိဇွဲကြီးကပါတယ်အဲ့ဒိဋ္ဌိဇွဲကအပေလေးပါဆွဲချတာ တဏျာယောဂီများတို့ဟာဝိပဿနာတရားအသိမရှိတော့အန္တပုတ္တဆင်တွေပေါ့ဗာပုတ္တဆင်တွေအေးယောဂီများအကန့်ပုတ္တဆင်တွေပေါ့လားတဏျာယောဂီတို့နတ်ကြီးရောက်လဲခဏပဲအဝိဇ္ဇငရဲ့ပြန်မသွားရဘူးလားတဏျာယောဂီတို့အခုဟုတ်လားလှူကြတန်းကြတာယောဂီများကုသိုလ်ရပါတယ်နတ်ကြီးလည်းပို့ပါတယ်သီလတရားနတ်ကြီးပို့ပါတယ်သမထပြမပြီးပို့ပါတယ်သို့သောယောဂီတို့အကန့်လန်းသွားဒုက္ခများသောဇာကတန်ယောဂီများရေကိုကဉာဏ်မြင်ကန်းတော့ယောဂီများနတ်ပြည်မှာပြီးရောက်တော့ရောက်ပါယောဂင်တို့တော့ယောဂညာအကြာကြီးရောက်ခဲ့လားအေးယောဂညာခဏပဲဟုတ်လားဧည့်သည်အနေနဲ့သွားတာတဲ့ဒါဟာဘာကြောင့်လဲဆိုရင်ဉာဏ်အမြင်ကန်းလို့ဘာဖြစ်လို့တဏျာယောဂညာရဲ့အဲ့ဒီအန္တပုထုဇဉ်ဘဝဉာဏ်မြင်ကန်းတဲ့ဘဝကလွတ်ဖို့တည်းလည်းပဲဝိပဿနာတရားကိုမနာကြတင်ဘူးလားအာမထုတ်တင်ဘူးလားအေးယောဂတို့နောက်ဆုံးအချက်လေးရတယ်ယောဂညာစာရွေးလေးကြည့်လိုက်သမ်းပါဒီလေးမျိုးကလွတ်ဖို့အတွက်ဒါဝုဒ္ဓတို့ဝိပဿနာတရားနာကြအားထုတ်ရမယ်ဒီစားလေးယောဂီများနေတန်းယူခဲ့ပါနေတန်းရှင်းပြမယ်ဆရာကလေးပါဒီလေးမျိုးတဲ့လိုက်ဆိုလိုက်စမ်းမဝိနိပါဒပေနာနာတတ္ထဩလောကနာပေဒုစရိတာပေအပါယပေဒီဘယ်နှမျိုးတို့လေးမျိုးယောဂီများအချင်းချုပ်ကတော့ဝိနိပါဒပေးဆိုတာသိပြီးတဲ့နောက်အန္တပုရုဇဉ်မှန်ရင်းနဲ့ကြခြင်းအပေါင်းကြရောက်ခြင်းအပေါင်းရောက်ရတဲ့ဘေးကိုဒါဝိနိပါဒပေးလို့ခေါ်ပါလေ။နာနာတ္ထဩလောကနာပေးဆိုတာဖရာအကုကွယ်မှားတဲ့ပေးဆရာမှားတဲ့ပေးပါပဲ။ဒုစရိတံပေးဆိုတာမကောင်းမှုအကုသိုလ်တွေလုပ်မိတဲ့ပေးပါပဲ။အပါယပေးဆိုတာအပေကျတဲ့ပေးပါပဲ။ယောဂီများအဲ့ဒီပေးကြီးလေးမျိုးလုံးဟာယောဂီတို့အန္တပုထုဇဉ်တိုင်းနဲ့ဆိုင်ပါတယ်။အန္တပုစိဉ္ပုထုဇဉ်တိုင်းအတွက်ကြောက်เสียရဘေးလေးမျိုးဖြစ်ပါတယ်။အဲ့ဒီဘေးလေးမျိုးဥဒ္ဓိနုယောဂီတို့အားလုံးနဲ့ဆိုင်ပါတယ်။တို့ယောဂီတို့မှလေဆရာကောင်းသမားကောင်းနဲ့မနာကြရလေတော့ကို့ဘေးရှိလို့ချိန်မှမသိဘူးယောဂီတို့။စကားနဲ့ပြောရင်ယောဂီများကြီးမျက်ကန်းတစ်စီမကြောက်ပါတဲ့။ယောဂီတို့မျက်စိကန်းတဲ့ပုဂ္ဂိုလ်တစ်စီတရက်ကဘလို့၆၆သူကြောက်ကြလား။အဲ့လိုကြောက်တာတခြားကြလားမမြင်ရလို့လား။ဒီတိုင်းပဲယောဂီတို့မှလည်းဆရာကောင်းနဲ့မနာကြတော့ယောဂီများကြီး။အော်ငါတို့ဘေးရှိမှလည်းမသိဘူး။ဟုတ်တယ်မဟုတ်လားယောဂီတို့။ပြီးတော့ယောဂီတို့မှလည်းပျော်ပါမော်ကြွားပြီးတော့နေဒီတိုင်းနေဒီတိုင်းသိတော့ယောဂီများဟောအပေလေးပါသွားတဲ့ပုဂ္ဂိုလ်အင်မတန်များတယ်။တန်ယောဂီများကြီးမနာကြင်အဲ့ဒီဘေးကြီးလေးမျိုးရှိပုံနေနော်။အဲ့ဒီဘေးကြီးလေးမျိုးကြောင့်ဒါနသီလသမထနဲ့စိတ်မချပုံနေဘေးကြီးလေးမျိုးကလုတ်ပေါ်အောင်လုတ်အောင်ဘယ်လန်းနဲ့ဘလို့ဆက်ပြီးတော့သွားမယ်ဆိုတဲ့ယောဂီများမနာကြင်ကညဆက်နာအောင်နော်။အညောကညာအလုံးတို့ဒီကဒီဆင်းရတယ်မှာဟောတဲ့တရားကိုဖြင့်ဘလောက်ပင်လောကိသံများများမိမိတို့တန်တရာကြီးတစ်ချောင်းအတွက်မပြတ်မကွက်လာရောက်နာယူနိုင်တဲ့သူတော်ကောင်းကြီးများမဟုတ်ချမသွေဖြစ်ကြပါစေကုန်တည်းယောကညာအလုံးယနေ့မှာစာ၍ပြီးရင်ကြောင်းကြဆင်းရဲကင်း၍ကိုယ်စိတ်နှဖျားချမ်းသာကြပါစေ။ကောင်းကျိုးလိုရာဆန္ဒပြည့်ဝကြပါစေ။ကဲအမြပေးကြရအောင်။ဣဒံမိဘုံညံ။အာတဝေခယံ။ဝဟံဟောတု။ဣဒံမိဘုံညံ။နိဗ္ဗာနတ္တ။ဒေသယော။ဟောတု။ဣမံပုညဘာကံသဗ္ဗတတနံပါစေမာယနေ့တိုင်အောင်ပြုလို့ရသောအာထုရသောဒါနသီလဘာဝနာကုသိုလ်ကောင်းမှုအဖို့ဘာကရသည်မြတ်ကို32ဘုံပြင်လေကြကုန်သောသုခိတဒုက္ခိတတတဝါပေါင်းတို့အားအမြအမြဘေဝေငှပါကုန်၏အမြရကြ၍ကျမ်းမာကြသည်ချမ်းသာကြသည်ဖြစ်ပါစေတည်းအားလုံး